Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါရှင်။ PO မြန်မာပိုင်းအစီအစဉ်ရဲ့2018ခုနှစ်ဇန်နဝါရီလ15ရက်တနင်္လာနေ့ညပိုင်း 9:30 အစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော် Washington DC ကနေလိုင်းဒိုမီတာ1925 30နဲ့လိုင်းလမီတာ190ကနေတိုက်ထုတ်လွှင့်နေပါပြီရှင်။ကျမနောင်လာပါဒီကနေ့ညပိုင်းအစီအစဉ်တွေတာဝန်ယူတင်ဆက်တော့မှာပါ
။မင်္ဂလာညချမ်းပါရှင်။ကျမသင်္ကီထိုက်ပါ။လူမျိုးရေးခွဲခြားသူမဟုတ်ဘူးလို့အမေရိကန်သမ္မတကပြောဆိုလိုက်ပါတယ်။အီရန်မြို့တော်ဘက်ကဒက်မှာတော့အသေးခံဘုံးခွဲတိုက်ခိုက်ခံရတာကြောင့်အနည်းဆုံးလူပေါင်း26ဦးသေဆုံးရပါတယ်။ဒီသတင်းတွေနဲ့အတူထိတ်တန့်ရောက်သတင်းတွေကိုကိုဝင်းမင်းနဲ့အတူတင်ပြပေးမှာပါ
။ရှီခိုင်အကြမ်းဖက်တိုက်ခိုက်မှုတွေကြောင့်ဘင်္ဂလားဒေ့ရှ်ဘက်သိမ်းရှောင်သွားတဲ့ဒုက္ခသည်တွေမြန်မာနိုင်ငံဘက်ပြန်လာတဲ့အခါဘယ်လိုအချက်တွေကိုလိုလားနေပါသလဲ။
Desde que generó peña en general le tiene mora me hago tenía chile bawalon chumo ya que era de ya en general tiene mal tiempo a mira senden va de general me ngenta kwan yi
Bangladesh ngen caucus bazam kadoka des kama colonel de ko myo tat ma shin apit song ro ma ja khin ja ma wa ta pyin anadi so ya lat tha ja phya yoga pwe achin ni ပါတီတာဝန်တွေကိုထမ်းဆောင်ရင်ခြေကုသဖို့ပြပကိုရုတ်တရက်ထွက်ခွာသွားတဲ့ NLD ပါတီပြောခွင့်ရဦးဝင်းထိန်နဲ့ဆက်သွယ်မေးမြန်းချက်နဲ့ရန်ကုန်ဒေသဟာစကိုင်းပြည့်ွေကျောင်းနယ်နီးရဲ့အတွက်ကြိုတင်မခံမနိုင်တဲ့ငလင်ဘေးအန်ရဲ့အတွက်ပြင်ဆင်မှုတွေလုပ်ထားတဲ့အကြောင်းစာရာတွေကိုကြားဖို့ရှိပါတယ်။ဒုတိယပိုင်းနိုင်ဝဲမှာတော့အပတ်စဉ်ကဏ္ဍတွေကိုနားဆင်ရမှာပါ။အခုတော့ဒီကနေ့ညဖက်ထိတ်တဲ့ရောက်သတင်းတွေကိုမတ်တင်ကြီးထိုင်နဲ့ကိုဝင်းမင်းတို့ကပြောပြပေးကြပါအောင်ရှင
်။အမေရိကန်ပြည်ထောင်စုအတွင်းကအာဖရိကနဲ့ဟေတီရွှေ့ပြောင်းဝင်ရောက်သူတွေကိုအမေရိကန်သမ္မတကရင်းရင်သီးသီးပြောဆိုခဲ့တဲ့ဆိုတဲ့သတင်းတွေနဲ့ပတ်သက်ပြီးရှင်းပြဖို့အမေရိကန်တန်တမန်တဦးကိုတောင်အာဖရိကကခေါ်ယူဆွေးနွေးဖို့ရှိနေပါတယ်။လူဝင်မှုကြီးကြပ်ရေးနဲ့ပတ်သက်လို့အမေရိကန်သမ္မတအင်ဘူရောကစီဝေးပွဲမှာသမ္မတထရန့်ကညစ်ပတ်ဆုတ်ပြတ်နေတဲ့နိုင်ငံတွေကလူတွေပဲဘာကြောင့်လာနေရတာလဲလို့မေးမြန်းခဲ့တာကြောင့်လွှတ်တော်အမတ်တွေကမှမယုံနိုင်အောင်ဖြစ်ခဲ့ရတယ်လို့သတင်းတွေမှာဖော်ပြကြတာပါ။နော်ဝေလိုနိုင်ငံကလူတွေကိုအမေရိကန်အနေနဲ့ပို့ပြီးခွင့်ပြုတဲ့တယ်လို့သမ္မတကပြောခဲ့တဲ့အကြောင်းလဲသတင်းတွေမှာဖော်ပြကြပါတယ်။နော်ဝေလူရှင်မှာလူပြူတွေကကြီးစိုးထားတာဖြစ်ပြီးအာဖရိကနိုင်ငံတွေနဲ့ဟေတီတို့ကတော့လူမဲတွေကအများစုဖြစ်ပါတယ်။အမေရိကန်နိုင်ငံနဲ့သမ္မတဟာလူမျိုးရေးခွဲခြားတဲ့လမ်းကြောင်းကိုသွားနေပြီလားဆိုတဲ့အပေါ်မှာစိုးရိမ်တဲ့အကြောင်းနိုင်ငံတကာနဲ့ပြည်တွင်းအဖွဲ့အစည်းတွေကကြေညာချက်တွေထုတ်ခဲ့ကြပါတယ်။လူမျိုးရေးခွဲခြားသူမဟုတ်ဘူးလို့သမ္မတထရန့်ဘက်ကညှင်းဆိုထားပြီးရိုင်းဆိုင်ရင်သီးတဲ့မှတ်ချက်မျိုးမပြောခဲ့ဘူးလို့လည်းခြေပထားပါတယ်။တမရထွန့်ရဲ့မှတ်ချက်နဲ့ပတ်သက်ပြီးဆွေးနွေးဖို့အတွက်တောင်အာဖရိကနိုင်ငံမြို့တော်ပရီတိုရီးယားကအမေရိကန်တန်ရုံဒုတိယအကြီးအကဲနဲ့ဒီကနေ့စကားပြောဖို့တောင်အာဖရိကနိုင်ငံတကာဆက်ဆံရေးနဲ့ပူးပေါင်းဆောင်ရွက်ရေးဝန်ကြီးဌာနကစီစဉ်ထားပါတယ်။တောင်အာဖရိကနဲ့အမေရိကန်ပြည်ထောင်စုရဲ့ဆက်ဆံရေးနောက်ကျန်းတဲ့အာဖရိကနဲ့အမေရိကန်ပြည်ထောင်စုဆက်ဆံရေးကအပြန်အလှန်လေးစားနားလည်မှုပေါ်မှာအခြေခံရမယ်လို့လည်းဝန်ကြီးဌာနရဲ့ကြေညာချက်မှာဖော်ပြထားပါတယ်ရှင
်။အီရန်နိုင်ငံမြို့တော်မှာအသေးခံဘုံးခွဲသမား2ဦးလက်ချက်ကြောင့်ဒါဇင်တွေနဲ့ချီတဲ့လူတွေဒီနေ့သေဆုံးခဲ့ပြီးနောက်ထပ်လူများစွာဒဏ်ရာတွေရခဲ့ကြပါတယ်။လူပေါင်းအနည်းဆုံး26ဦးသေခဲ့ရတဲ့ဒီဘုံးခွဲမှုဟာဘက်ဒက်မြို့လည်းကတရံရင်ပြင်မှာမနေ့ပိုင်းလူသွားလူလာများတဲ့အလုသွားချိန်မှာဖြစ်ခဲ့တာပါ။ဒီရင်ပြင်ဟာမြို့ထဲကစီးပွားရေးအချက်အချာကျတဲ့နေရာဖြစ်ပြီးအလုရှာတဲ့သူတွေနဲ့ပြတ်သိနေတဲ့နေရာလည်းဖြစ်ပါတယ်။ဒီတိုက်ခိုက်မှုအတွက်ဘယ်သူကမှသူတို့လက်ချက်ဖြစ်တယ်လို့ထုတ်မပြောသေးပါဘူး။ဒါပေမဲ့အရင်ဘုံကွဲမှုတွေတုန်းကတော့ IS Islamic အစွန်းရောက်စစ်သွေးကြွတွေကဖောက်ခွဲခဲ့တာပါ။ဒီ IS စစ်သွေးကြွအဖွဲ့အနေနဲ့လွန်ခဲ့တဲ့3နှစ်ကျော်ကလေးကစပြီးအီရတ်နိုင်ငံမြောက်ပိုင်းနဲ့အနောက်ပိုင်းတွေကိုဝင်ရောက်ထိန်းချုပ်လာခဲ့တာဖြစ်ပါတယ်။လေကြောင်းပစ်ကူပေးတဲ့ American ဦးဆောင်တဲ့မဟာမိတ်တပ်တွေနဲ့အီရတ်ပြည်သူစစ်တွေရဲ့အကူအညီနဲ့စစ်တိုက်ထိုးစစ်တွေဆင်ခဲ့တာကြောင့်ဒီ IS တွေကိုသူတို့အရင်ထိန်းထားတဲ့အဓိကမျိုးကြီးတွေနဲ့တခြားနေရာတွေကနေတဖြည်းဖြည်းချင်းပြန်မောင်းထုတ်နိုင်ခဲ့ပါတယ်။ပြီးခဲ့တဲ့လတုန်းကပဲအီရတ်ဝန်ကြီးချုပ်ဟိုက်ဒါ L. အဘတီကဒီ IS စစ်သွေးကြွတွေကိုအောင်မြင်စွာချိန်မုန်းခဲ့နိုင်ပြီလို့ကြွေးကြော်ခဲ့ပါတယ်။ဒါပေမဲ့အခုလိုစစ်သွေးကြွတွေရဲ့တိုက်ခတ်မှုတွေကတော့အီရတ်နိုင်ငံအနှံ့ပြားမှာဆက်ဖြစ်နေစေဖြစ်ပါတယ်ခင်ဗျာ
။အီရန်နျူကလ িয়ার အစီအစဉ်ကန့်သက်ရေးနိုင်ငံတကာသဘောတူညီချက်ကိုပြန်လည်ညှိနှိုင်းဖို့အမေရိကန်သမ္မတဒေါ်နယ်ထရန့်ရဲ့တောင်းဆိုချက်ကိုရုရှားဘက်ကမထောက်ခံဘူးလို့ရုရှားနိုင်ငံခြားရေးဝန်ကြီးဆာဂေးလာဗရော့ကဒီကနေ့တင်းလှနေမှာပြောဆိုလိုက်ပါတယ်။သဘောတူညီချက်တဲကဆိုးဝါးလာတဲ့အာဏာချက်တွေလို့သမ္မတထရန့်ကပြောဆိုထားပြီးဒါရီကိုပြင်းဖို့လွှတ်တော်တဲ့ဥရောပမိတ်ဖက်တွေအနေနဲ့ရက်ပေါင်း120အချိန်ရစေရေး2015ခုနှစ်သဘောတူညီချက်အရအမေရိကန်ဘက်ကသဘောတူထားတဲ့ ဒဏ်ခတ်ပိတ်ဆို့မှုဖယ်ရှားရေးကိုနောက်ဆုံးအကြိမ်ဆိုင်ငံ့ထားတဲ့အကြောင်းပြီးခဲ့တဲ့တောက်ကြနေမှာသမ္မတထရန့်ကပြောဆိုခဲ့တာပါအပြောင်းလဲမလုပ်ရင်သဘောတူညီချက်ကနှုတ်ထွက်ဖို့ပြောထားတဲ့အတိုင်းသမ္မတထရန့်ဘက်ကဆက်လုပ်မယ်ဆိုရင်တော့အီရန်ဘက်ကလည်းသဘောတူညီချက်အရလိုက်နာလှုပ်ဆောင်ဖို့လိုအပ်ချက်တွေမရှိတော့ဘူးလို့အသေးအချာယူဆမှာဖြစ်ပြီးဖြစ်လာမဲ့အကျိုးဆက်တွေကမစင်စားဝင့်စရာဖြစ်တယ်လို့ရုရှားနိုင်ငံခြားရေးဝန်ကြီးလာဘရော့ကဒီကနေ့ပြောဆိုခဲ့တာပါအီရန်ရဲ့နျူကလ িয়ার အစီအစဉ်တွေမှာနျူကလ িয়ার လက်နက်တွေထုတ်လုပ်နိုင်ရေးအတွက်မလုပ်ဖို့အမေရိကန်ရုရှားဗြိတိန်တရုတ်ပြင်သစ်ဂျာမနီနိုင်ငံတို့စူးစီးပြီးအီရန်နဲ့အချင်းယူပြီးခက်ခက်ခဲခဲဆွေးနွေးညှိနှိုင်းခဲ့ရတာဖြစ်ပါတယ်။အီရန်ဘက်ကတော့သူ့ရဲ့နျူကလ িয়ার အစီအစဉ်ကငြင်းချမ်းစွာဆောင်ရွက်နေတာဖြစ်တယ်လို့ခုခံပြောဆိုထားပါတယ်။အီရန်ဘက်ကယူရေနီယံတန့်စင်မှုလုပ်ငန်းတွေကိုကန့်သတ်ခဲ့ရပြီးအပြန်အလှန်အဖြစ်နိုင်ငံစီးပွားရေးအပေါ်အထိနာစေတဲ့စီးပွားရေးဒဏ်ခတ်ပိတ်ဆို့မှုတွေကနေတက်တာခွင့်ရခဲ့ပါတယ်ရှင်
။တူနီးရှားနိုင်ငံမြို့တော်မှာမနေ့တနင်္ဂနွေနေ့ကယာနဲ့ချီတဲ့လူတွေလမ်းပေါ်ထွက်ဆန္ဒပြခဲ့ကြပါတယ်။သမရဇိုင်းအယ်အဘီတိုင်းဘန်အာလီကိုဖြုတ်ချခဲ့တဲ့ခုနှစ်မြောက်နှစ်ပတ်လည်နေ့ဖြစ်တဲ့မနေ့တနင်္ဂနွေနေ့ကမြို့တော်တဲကရက်ကွက်တစ်ခုမှာတော့ကြောက်တုံးတွေနဲ့ပြစ်ပေါက်ကြတဲ့ဒါဇင်နဲ့ချီတဲ့လူငယ်တွေကိုရဲတွေကမျက်ရည်ပုံနဲ့ပြစ်ခတ်ဖြုတ်ခွဲခဲ့ပါတယ်။နိုင်ငံရဲ့လူမှုရေးစီးပွားရေးကိစ္စတွေပေါ်မကျေနပ်ချက်ကြောင့်မြို့တော်တူနစ်အပါအဝင်နိုင်ငံတဖွဲ့ပြီးခဲ့တဲ့သတင်းပတ်ဆန္ဒပြပွဲတွေမှာအကြမ်းဖက်မှုတွေလည်းဖြစ်ခဲ့ပါတယ်။အသက်20ဝန်းကျင်လူငယ်တွေကရဲကားတွေကိုကြောက်တုံးတွေနဲ့ပေါက်ကားတာယာတွေကိုမီးရှို့ခဲ့ကြပြီးတဲ့နောက်မှာလုံခြုံရေးတပ်ဖွဲ့တွေကမြေယူပုံနဲ့လူစုခွဲရတယ်လို့မျက်မြင်သက်သေတွေက Writers သတင်း Agency ကိုပြောထားပါတယ်။အလို့အကိုင်းလွတ်လပ်မှုနဲ့အကုန်သိခါလို့လွန်ခဲ့တဲ့ခုနှစ်ကကြွေးကြော်ခဲ့ကြသလိုပြီးခဲ့တဲ့သတင်းပတ်ဆန္ဒပြပွဲမှာထပ်ပြီးကြွေးကြော်ခဲ့ကြပြန်ပါတယ်။တော်လိုင်းရေးကလူတွေရဲ့နေစဉ်ဘဝအတွက်ဘာမှဖြစ်မလာပဲစိုးသက်သက်ဆိုးလာနေတယ်။နိုင်ငံသမားတွေကလူတို့ကိုပြစ်ထားပြီးသူတို့တတ်တာရတတ်တာကြောင်းပဲအာရုံစိုက်နေတယ်လို့ Fatma Ben Hassan ကပြောပါတယ်။တူနီးရှားအစိုးရရဲ့ချိုးချံချွေတာရေးအစီအစဉ်တွေပေါ်ဆန့်ကျင်ဆန္ဒပြမှုတွေတည်င်းတစ်ပတ်ကြာမြင့်ခဲ့ပြီးတဲ့နောက်မှာတော့ချို့တဲ့မိသားစုတွေအတွက်အထောက်ပံ့ကိုဒေါ်လာ80.3သန်းတိုးမြှင့်ဖို့အစိုးရကအစီအစဉ်နေကြောင်းတာဝန်ရှိသူတူကမနေ့စနေနေ့ကပြောပါတယ်မိသားစု2သိန်းခွဲလောက်ပါဝင်မှာဖြစ်ပြီးချို့တဲ့သူတွေနဲ့လူလက်တန်းစားတွေကိုအထောက်အကူဖြစ်စေမယ်လို့လူမှုဖူလွန်ရေးဝန်ကြီးမိုဟာမက်ထရာဘယ်စီကထုတ်ပြောခဲ့ပါတယ်ခင်ဗျာ
တဲ့ညဘက်မြန်မာဘာသာအစီအစဉ်တွေကိုညဝိုင်း9နာရီကနေ10နာရီထိလိုင်းဒိုမီတာ19 kHz 15653ညလိုင်းဒိုမီတာ25 kHz 11803ညလိုင်းဒိုမီတာ32 kHz 9335နဲ့ပထမနာရီဝက်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်VOA မြန်မာပိုင်းစီစဉ်ရဲ့တနင်္လာနေ့ညပိုင်းမြန်မာနဲ့နိုင်ငံတကာသတင်းတွေကိုနားဆင်နေရတာဖြစ်ပါတယ်။ဝါရင့်သတင်းစာဆရာဦးအောင်လှထွန်းကိုပြင်ကြားရေးဝန်ကြီးဌာနရဲ့ဒုတိယဝန်ကြီးအဖြစ်ဒီကနေ့မှပဲသမရဦးထင်ကျော်ကခန့်အပ်လိုက်ပါတယ်။သတင်းစာဆရာဦးအောင်လှထွန်းကပြင်ကြားရေးဝန်ကြီးဌာနမှာအရင်ကအယ်ဒီတာအဖြစ်တာဝန်ယူခဲ့ဘူးသူဖြစ်သလိုနိုင်ငံခြားသတင်းတောင်များအသင်းရဲ့ဥက္ကဋ္ဌဟောင်းလည်းဖြစ်ပါတယ်။နောက်ပိုင်း Writers သတင်းဌာနမှာနှစ်ရှည်လောက်ကင်ခဲ့ပြီးတဲ့နောက်အလုတ်ကအနားယူပြီးမြန်မာနိုင်ငံသတင်းမီဒီယာကောင်စီရဲ့ဒုတိယဥက္ကဋ္ဌအဖြစ်တာဝန်ယူထားသူဖြစ်ပါတယ်။မတိမငိမ်ဖြစ်နေတဲ့ရခိုင်မြောက်ပိုင်းကိစ္စသတင်းထောက်တွေဖန်ဆီးခံရမှုနဲ့သတင်းမီဒီယာကိစ္စအငင်းပွားမှုတွေမှာသတင်းမီဒီယာကောင်စီတာဝန်ရှိသူတဦးအနေနဲ့ဆောင်ရွက်နေသူလည်းဖြစ်ပါတယ်။ပြန်ကြားရေးဝန်ကြီးဌာနရဲ့လုပ်ငန်းဆောင်တာတွေနဲ့ပတ်သက်ပြီးဝေဖန်သံတွေထွက်ပေါ်နေတဲ့အချိန်မှာဒုတိယဝန်ကြီးတူထပ်ပြီးတော့ခံထားလိုက်တာလည်းဖြစ်ပါတယ်။တချိန်တည်းမှာပဲဆောက်လုပ်ရေးဝန်ကြီးဌာနလျှက်စစ်နဲ့စွန့်အင်ဝန်ကြီးဌာနနှစ်ခုကိုတွဲပြီးတော့တာဝန်ယူထားတဲ့ပြည်ထောင်စုဝန်ကြီးဦးဝင်းခိုင်ကတော့လျှက်စစ်နဲ့စွန့်အင်ဝန်ကြီးအဖြစ်ပြောင်းလဲခန့်အပ်လိုက်ပါတယ်ရှင်
။မြန်မာနိုင်ငံရခိုင်ပြည်နယ်အတွင်းအကြမ်းဖက်မှုတွေကနေဘင်္ဂလားဒေ့ရှ်ကိုထွက်ပြေးရသူတွေကိုအခုဇန်နဝါရီ23ရက်နေ့မှာလက်ခံရေးလုပ်ငန်းစဉ်စတင်ဖို့အတွက်မြန်မာဘက်ကအစဉ်သင့်ပြင်ဆင်ထားပြီလို့ထုတ်ပြောလိုက်ပါတယ်။ပြည်နယ်လက်ခံရေးစခန်းတွေကနေစစ်စစ်လက်ခံပြည်သူတွေကိုယာယီထားရှိမဲ့ရခိုင်ပြည်နယ်မောင်းတော်မြို့နယ်အတွင်းကလှဖို့ခေါင်စခန်းမှာလူကြီး3000အထက်ပြင်ဆင်ထားကြောင်းမြန်မာအစိုးရကသတင်းထုတ်ပြန်ထားပါတယ်။ရခိုင်ပြည်နယ်အတွင်းအကြမ်းဖက်မှုတွေကနေထွက်ပြေးခဲ့ရတဲ့ဟိန္ဒူဘာသာဝင်တွေကိုပြန်လည်နေရာချထားပေးမဲ့အိုးထိန်ကျွရမှာလည်းဆောက်လွေလုပ်ငန်းတွေဆောင်ရွက်နေပါတယ်။ရခိုင်ပြည်နယ်အတွင်းအကြမ်းဖက်မှုတွေကြောင့်ဘင်္ဂလားဒေ့ရှ်ဘက်ကိုထွက်ပြေးရတဲ့ရိုဟင်ဂျာမွတ်စလင်6000ကျော်ရှိတယ်လို့ကုလသမဂ္ဂကထုတ်ပြောထားပါတယ်။ဒီလူတွေကိုပြန်လည်စစ်စစ်လက်ခံရေးအတွက်နိုင်ငံတို့ဒီနေ့ထပ်ပြီးဆွေးနွေးကြတယ်လို့လည်း Writers သတင်းကဖော်ပြထားပါတယ်ခင်ဗျာ
အင်ဒိုနီးရှားနိုင်ငံမြို့တော်ဂျကာတာကအစုရှယ်ယာရောင်းဝယ်ရေးဌာနမှာဒီကနေ့တနင်္လာနေ့ထပ်ခိုးပြုတ်ပြီးခမ်းမကြီးတဲ့ကိုပြုတ်ကြတာကြောင့်လူ85ဦးဒဏ်ရာရပြီးအပြက်အစည်းတွေအောက်မှာလူတချို့ပိတ်မိနေတယ်လို့ရဲကပြောပါတယ်။ကမ္ဘာပံရုံကန်ဖွင့်လှစ်ထားတဲ့အဲ့ဒီအဆောက်အုံမှာမတော်တဆဖြစ်မှုအတွင်းသိမ်းဆုံးခဲ့တဲ့အစီရင်ခံချက်တွေတော့မရှိဘူးလို့လည်းအရေးပေါ်ဌာနတာဝန်ရှိသူတွေကပြောပါတယ်။ဗီလက်မြေချက်တွေစပြီးပြုတ်ကြခဲ့ပြီးတဲ့နောက်ဖုန်တွေထလာတဲ့အကြောင်းရေပိုက်တွေလည်းပေါက်ထွက်ကုန်တယ်လို့ပြောကြချိန်မှာခမ်းမထဲမှာရှိနေတဲ့အဲ့ဒီအဆောက်အုံမှာအလုလုနေသူတူကပြောဆိုထားပါတယ်ရှင
်။ရှေးလာတောင်ကိုရီးယားမှာလုံမဲ့ဆောင်းရာသီအိုလံပစ်ပွဲကိုမြောက်ကိုရီးယားအနုပညာရှင်တစ်ဖွဲ့ဆီလက်ဖို့အတွက်တောင်မြောက်ကိုရီးယားနှစ်နိုင်ငံကအစိုးရကိုယ်စားလှယ်တွေဒီနေ့တွေ့ဆုံဆွေးနွေးခဲ့ကြပါတယ်။ကိုရီးယားနှစ်နိုင်ငံရဲ့နေဆက်ပန်မွန်ဂျုံရွာလေးမှာလုပ်တဲ့ဒီဆွေးနွေးပွဲမှာမြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်အန်ကိုယ်တိုင်စိတ်ကြိုက်ရွေးချယ်ထားတယ်လို့သတင်းထွက်နေတဲ့မြောက်ကိုရီးယားကမော်ရန်ဘုံခေါ်နာမည်ကြီးအမျိုးသမီးတိကိတာအဖွဲ့လာရောက်ရေးအစီအစဉ်အသေးစိတ်ကိုဆွေးနွေးခဲ့ကြတယ်လို့အများကမျှော်လင့်ထားပါတယ်။ပျုံချမ်းမြို့မှာလုပ်မဲ့ဒီဆောင်းရာသီအိုလံပစ်ပွဲကိုမြောက်ကိုရီးယားနိုင်ငံအနေနဲ့ကိုယ်စားလှယ်အဖွဲ့ဆီလွတ်ရာမှာအားကစားသမားတွေနဲ့အတူအနုပညာရှင်တွေအစိုးရရာရှိတွေသတင်းထောက်တွေနဲ့အခြားသူတွေလည်းပါမယ်လို့ထုတ်ပြောထားပါတယ်။တောင်ကိုရီးယားရဲ့ကိုရီးယားနိုင်ငံပြန်လည်ပေါင်းစည်းရေးဝန်ကြီးကတော့မြောက်ကိုရီးယားနဲ့နိုင်ငံတကာအိုလံပစ်ကော်မတီတွေတွေ့မဲ့ဇန်နဝါရီ20ရက်နေ့ကျရင်ဒီမြောက်ကိုရီးယားအားကစားအဖွဲ့ကိုယ်စားလှယ်ရေးတွက်ကိုအဆုံးသက်ဆွေးနွေးမှာဖြစ်တယ်လို့ဆိုပါတယ်ခင်ဗျာ
Direct from Washington The Voice of America VOA ဒီကနေ့ညဖက်ထိတ်တန့်ရသတင်းတွေကိုမှတင်ပြထိုင်တဲ့ကိုဝင်းမင်းတို့ကကြေညာပေးခဲ့တာပါ VOA ကနေခုထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကို internet ဆာမျက်နှာ burmese.voanews.com နဲ့ Facebook ဆာမျက်နှာ VOA Burmese News မှာလွှင့်နေတဲ့အချိန်နဲ့တပြိုင်တည်းတိုက်ရိုက်နားဆင်နိုင်ပါတယ်အခုတော့သတင်းဆောင်မတွေကိုဆက်တိုက်တင်ဆက်သွားပါမယ်ရခိုင်အကြမ်းဖက်တိုက်ခိုက်မှုတွေကြောင့်ဘင်္ဂလားဒေ့ရှ်ဘက်တင်းရှောင်သွားတဲ့ဒုက္ခသည်တွေမြန်မာနိုင်ငံဘက်ပြန်လာတဲ့အခါသူတို့အတွက်တန်းတူညီမျှတဲ့နိုင်ငံသားအခွင့်အရေးနောက်နေ့စဉ်လူနေမှုဘဝလုံခြုံရေးနဲ့လုပ်ငန်းခွင်လုံခြုံရေးတွေကိုအတိအကထားဆောင်ရွက်ပေးဖို့ဘင်္ဂလားဒေ့ရှ်ရောက်မွတ်စလင်ဒုက္ခသည်တွေကတောင်းဆိုလိုက်ပါတယ်။တအပြင်မိသားစုဝင်တိတ်ဆုံးခဲ့ရတာမျိုးနဲ့အိုးအိမ်ပစ္စည်းတွေပျက်စီးဆုံးရှုံးခဲ့ရတာတွေအတွက်နေနာမှုတွေကိုလည်းတရားဥပဒေနဲ့အညီစီစဉ်ပေးဖို့နဲ့လုံခြုံရေးအကာအကွယ်ပေးဖို့ကိုလည်းတောင်းဆိုပါတယ်။မတ်ဆူမွန်ကစူးစီးတင်ပြထားပါတယ်။
ရခိုင်မြောက်ပိုင်းအကြမ်းဖက်တိုက်ခိုက်မှုတွေကြောင့်အိန္ဒိယဘင်္ဂလားဒေ့ရှ်နိုင်ငံဘက်ခြမ်းကိုဒုက္ခသည်တွေတိမ့်နဲ့ချီထွက်ပြေးတင်းရှောင်သွားခဲ့ကြရတာဖြစ်ပါတယ်ဒီလိုတိမ့်ချီတဲ့ဒုက္ခသည်တွေပြန်လည်ခံဖို့မြန်မာနဲ့ဘင်္ဂလားဒေ့ရှ်နှစ်နိုင်ငံအစိုးရတာဝန်ရှိသူတွေသဘောတူညှိနှိုင်းချက်အရအခုလာမယ့် January 23ရက်နေ့ကနေစလို့ဒုက္ခသည်တွေကိုအတုပ်လိုက်ပြန်ပြီးတော့လက်ခံဖို့နယ်စပ်မှာပြန်လည်နေရာချထားရေးစခန်းတွေဖွင့်လှစ်စီစဉ်နေပြီးတော့မြန်မာအစိုးရဘက်ကတော့ဒုက္ခသည်တွေပြန်လည်ခံဖို့အစဉ်သင့်ဖြစ်နေပါပြီလို့ VOA ကိုပြောဆိုထားပါတယ်အခုလိုအချိန်ဒီမှာဘင်္ဂလားဒေ့ရှ်ဘက်ကမိသားစုလိုက်တင်းချောင်သွားရတဲ့ရိုဟင်ဂျာမွတ်စလင်ဒုက္ခသည်တွေဘက်ကအသင်ရှိနေပါပြီလားဘင်္ဂလားဒေ့ရှ်နိုင်ငံကော့ဆက်ပဇားမှာရှိတဲ့ဘာလူခါလီဒုက္ခသည်စခန်းမှာခိုးလို့နေထိုင်တဲ့ကိုမျိုးတန်ကတော့သူတို့အနေနဲ့မြန်မာနိုင်ငံဘက်ကိုပြန်ဖို့အစဉ်သင့်ဖြစ်နေကြပေမဲ့လို့တန်းတူညီများတဲ့နိုင်ငံသားအခွင့်အရေးပေးဖို့အထူးတောင်းဆိုလိုပြီးသူတို့အတွက်နေ့စဉ်လူနေမှုဘဝအန္တရာယ်မရှိနိုင်ပါဘူးဆိုတဲ့လုံခြုံရေးအာမခံချက်ပေးဖို့တောင်းဆိုပါရစေ
။ဒါကြလို့ကျွန်တော်တို့ပြန်ရမယ်ကျွန်တော်တို့လည်းပြန်မယ်မော်ရနေရကိုပြန်ရရှိတဲ့ဘဝလုံးချုံမှုရချတဲ့အဲ့ဒါပဲရရင်ကျွန်တော်ပြင်ပါပဲပြင်ဖို့အမြင့်တဆင်သင်ပါပဲကျွန်တော်နိုင်ငံသားခွန်ရီစာပြီးတော့တခြားခွန်ရီပါလေပြီးတော့နိုင်ငံတကာအသေးဝင်ပြင်ပါလေကျွန်တော်တော့ပြင်တဲ့အမြင့်ကြီးပြင်ဖို့လိုပါတယ်ပြီးတော့ဆေးဝါးကိုတောင်းရင်ချက်မှလေးဆုံးချမှုပါလေလိုပါတယ်တော့
အခုလက်ရှိစားနပ်ရိက္ခာအတွက်ကုလသမဂ္ဂနဲ့နိုင်ငံတကာအဖွဲ့တွေကထောက်ပံ့ပေးထားလို့အဆင်ပြေပေမဲ့ဒုက္ခသည်စခန်းမှာနေထိုင်နေကြရတဲ့ဒုက္ခသည်တွေကများပြားလို့နဲ့အတွက်ယာယီတဲတွေမှာနေထိုင်နေကြရတာအရန်ကိုအခက်အခဲဖြစ်နေကြရပြီးတော့ဆိုးဝါးလာတဲ့ယာတိဥရုဒဏ်ကိုဒုက္ခသည်တွေခံစားနေကြရတယ်လို့လည်းဒုက္ခသည်ကိုမျိုးတန်ကပြောပြပါတယ်
။ဆိုလို့ဆိုကျွန်တော်နေရတဲ့အချိန်မှာကတော့စိတ်ပြေတော့မခုံးပါဘူး။မကြခင်မိုးရပြီလေရောက်တော့မှတော့ဒီမှာဆောင်းရပြီမှဆိုတော့လိုရဲ့နဲ့ယာတိဥရုကလည်းအရင်ကျင်းရယ်ဆိုတော့ဟိုတိတ်ကျင်းရယ်ဒီမှာသူစောက်တဲ့တဲရယ်နဲ့အဲဒီဟိုတို့တန်ကိုလည်းမကောက်ခင်နိုင်ဘူးတကယ်တော့မကျင်းတဲ့ဒီမှာနေရနေစီမိုးရတီရောက်ရင်တကယ်လို့တိတ်အခက်ခဲပြီမှာအဲအခက်ခဲပြီမှာတွာလာရခက်ခဲပြီးတော့လမ်းကြောင်း
ရခိုင်မြောက်ပိုင်းထဲမှာပဲရခိုင်ပြည်နယ်ရင်းရဲ့တခြားမြို့နယ်တွေဘက်ကိုတင်းချောင်ထွက်ပြေးခဲ့ရတဲ့မြို့တကြီးကြေးရွာသားကိုလာထွန်းကတော့သူတို့နေရက်ကနေပြေးခဲ့ရတဲ့မွတ်စလင်ဒုက္ခသည်တွေသူတို့ရဲ့နေရက်ရင်းကိုပြန်လာကြတဲ့အခါမှာအိုးအိမ်မိလောင်ဖျက်ဆီးခံခဲ့ရတာမျိုးဆုံးရှုံးမှုတွေနဲ့မိသားစုဝင်သေဆုံးခဲ့ရတာမျိုးလို့ဆုံးရှုံးနေတာမှုတွေအတွက်တရားဥပဒေနဲ့အညီဆောင်ရွက်ပေးဖို့တောင်းဆိုလိုပါတယ်လို့ပြောပါတယ်
သူတို့ကဆုံးရှုံးခံနေရတဲ့လူတွေသူတို့မှာ ကြီးရွာတွေမှာသူတို့ရဲ့အိမ်တွေဘုံမီကျတယ်သူတို့ရဲ့မူလနေရာမှာသူတို့အတွက်နေစရာအိမ်တွေစောက်ပေးတင်တယ်အဆူရကနေပြီးတော့သူတို့ရဲ့ဟိုအခြေခံလူကွင်းရေးတွေအဲ့ဒါတွေလည်းသူတို့အဆူရကနေပေးတင်တယ်မိသားစုတွေမှာတရားရောက်အဲ့လိုပါသွားတဲ့လူတွေအခု FF ကိုရောက်သွားတာရှိတယ်သူတို့ကတော့ကျွန်တော်တင်တယ်သူတို့ကခံရပြီဆိုတော့သူတို့ကဒီအတိုင်းလူတွေလာမှာမဟုတ်ဘူးအဆူရကနေသူတို့ရဲ့ဆုံဆုံသွားတဲ့အရာရာတွေ့သူတို့ကိုနည်းနည်းလုပ်ပြရမယ်ပြည့်စည်ပြရမယ်ပြီးတော့သူတို့မှာဆုံဆုံပြည့်သူတို့ရဲ့လေယာဉ်တွေရှိမယ်ပြီးတော့ Facebook တွေရှိမယ်ပြီးတော့သူတို့ရဲ့မိသားစုတွေကထရော့ရော့အဲ့လိုအသက်ခံရတာတွေရှိမယ်အဲ့အေးရတော့လည်းတရားဥပဒေရသူတို့ကိုစိတ်ရှင်နေအောင်တခုခုလုပ်ပေးတင်တယ်ဆရာက
အထူးသဖြင့်ကတော့လေယာဉ်လုပ်ငန်းခွင်ကိုပြန်ဝင်ရမယ်လူတွေအတွက်လုပ်ငန်းခွင်လုံခြုံရေးနဲ့တရားဥပဒေအရအာမခံချက်ရှိတဲ့အကာအကွယ်ပေးဖို့ကိုလည်းတောင်းဆိုလိုပါတယ်လို့မျိုးသကြီးကြေးရွာသားကိုလာထွန်းကပြောပါတယ
်ဘာလို့ဆိုတော့ဒီဘက်ကလူတွေအများကြီးကလေတမားတွေများတယ်လေယာဉ်ဆိုင်ကြီးတွေလုပ်ပြီးတော့သူတို့ကဟိုအသက်ရှင်နေရတဲ့လူတွေများတယ်သူတို့မှာအရင်ဟိုကျွေးနွားတွေလည်းသူတို့မှာအခုမရှင်တော့ဘူးသူတို့ပြန်လာပြီးတော့ဗာလို့မလဲဘောနော်အဲ့အလို့အခန့်တွေလည်းဆူရတဲ့နေစီစဉ်ပြေးတင်တယ်ပြီးတော့သူတို့ပန်းမယ်စီးမယ်အဲ့လိုကိစ္စတွေအားလည်းဆူရကနေနည်းနည်းကြည့်ကြည့်ရှာအမကန်ပြဖို့လိုတယ
်ဒီဒုက္ခတွေတွေအတွက်မြန်မာနိုင်ငံကိုစနစ်တကျပြန်ပို့ပေးနိုင်ရေးအတွက်မိသားစုစည်ရင်အချက်လက်တွေကိုရေးရာဇဝင်နေကောက်ခံပြီးတော့နေဆက်မှာပြန်လဲစစ်စစ်လက်ခံရေးစခန်း၃ခုဖြစ်တဲ့တောင်မြိုလက်ဝဲငခုရနဲ့လှဖိုးကောင်ကြားစခန်း၃ခုဖွင့်လှစ်ပြီးတော့ပြန်လဲနေရာချထားရေးကြိုတင်ဆောင်ရွက်ပေးနေတယ်ဆိုတာကို UEHRD ကသတင်းထုတ်ပြန်ထားပါတယ်ရှင်
မဆုံမွန်တင်ပြတော်တာပါခရော့ချဖြာရွေးကပွဲသတင်းမှာဆက်ရအောင်ပါအမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီကဦးဆောင်တဲ့အစိုးရလက်ထက်ဒုတိယအကြိမ်ချဖြာရွေးကပွဲမှာလစ်လက်မဲဆန္ဒနဲ့တနေရထပ်တိုးပြီးတော့ရှစ်နေရကျင်းပသွားဖို့စီစဉ်ထားတယ်လို့ရွေးကပွဲကော်မရှင်ကပြောဆိုလိုက်ပါတယ်ချဖြာရွေးကပွဲကိုဒီနှစ်ထဲကျင်းပသွားဖို့ရှိပါတယ်ရက်အတိအကျကိုတော့မကြခင်ထပ်မံကြေညာမယ်လို့ကော်မရှင်ထက်ဖက်ကပြောဆိုထားပါတယ်အပြည့်အစုံကိုတော့ VOA မြန်မာပိုင်းသတင်းထောက်မမေခါကသတင်းပေးပို့ထားပါတယ်
NLD အစိုးရလက်ထက်လစ်လက်ခဲ့တဲ့နေရာ19နေရာအတွက်ပထမဆုံးကြားဖြတ်ရွေးကောက်ပွဲကိုပြီးခဲ့တဲ့နှစ်ဧပြီလမှာကျင်းပခဲ့ပြီးနောက်မှာတော့ဒုတိယအကြိမ်အဖြစ်ကြံနေရာအချို့အတွက်ထပ်ပြီးကြားဖြတ်ရွေးကောက်ပွဲကိုဒီနှစ်ထဲကျင်းပဖို့စီစဉ်နေတာဖြစ်ပါတယ်ပြီးခဲ့တဲ့ရက်ပိုင်းက9နေရာပဲကျင်းပမယ်လို့ကော်မရှင်ဘက်ကတရားဝင်ကြေညာပြီးမှတနေရာထပ်တိုးလိုက်က10နေရာကျင်းပမယ်လို့ဒီကနေ့မျိုးသားလွှတ်တော်မှကြေညာသွားတာပါလစ်လက်နေတဲ့လွတ်တော်မဲဆန္ဒနဲ့နေရာတနေရာထတ်တိုးလိုက်တာနဲ့ပတ်သက်လို့ရွေးကောက်ပွဲကော်မရှင်ပြောရေးဆိုခွင့်ရပုဂ္ဂိုလ်ဦးအောင်မြင့်က VOA ကိုခုလိုပြောပြတာပါ
။နောက်တနေရာမျိုးကတိုးလာတယ်။မင်းကြီးနှစ်ကဥလေးမျိုးချောတဲ့ထွက်တယ်။နောက်ထွက်တော့အရင်မင်းကြီးကျွန်တော်တို့ကလုံမယ်ဆိုတဲ့အစီအစဉ်ကမင်းကြီးတော့ဘာလဲအကြောင်းကြားတော့ကြီးလာပါလေ။နောက်ထွက်တာနောက်ထွက်တာ။ဘာတရားပါလဲဆိုတဲ့အဲဒီကိုယ်တရားနဲ့နောက်ထွက်တယ်။လုံစောဘုရားနောက်ထွက်တော့အထူးကတော့လွတ်တော်ကိုယ်တရားနောက်ထွက်တော့လို့ပေါ့ဗျာ။အဲ့ကျွန်တော်တို့နဲ့တော့ပတ်သက်သွားကြတာပေါ့။အဲ့ဒါနောက်ဆုံးတိုးလာတော့ရှင်းနေရကြောက်တာပေါ့
။ဂျားပြရွေးကောက်ပွဲရက်ကိုအတိအကျမတတ်မှတ်ရသေးပေမဲ့လေဒီနှစ်ထဲမှာကျင်းပနိုင်ဖို့မျှော်လင့်ထားတယ်လို့ဥအောင်မြင့်ကလွှတ်တော်မှာတရားဝင်တင်ပြသွားပါတယ
်။လစ်လက်နေတဲ့လက်ဆန္ဒနေများမှာပြည်သူ့လွှတ်တော်မှာ2နေရာတိုင်းဒေသကြီးလွှတ်တော်သို့မဟုတ်ပြည်내လွှတ်တော်များမှာ6နေရာစုစုပေါင်း10နေရာရှိပြီးအဆိုပါလစ်လက်မဲဆန္ဒနေများအတွက်ဂျားပြရွေးကောက်ပွဲများကို2018ခုနှစ်အတွင်းကျင်းပပြုလုပ်ပေးသွားမည်ဖြစ်ပါကြောင်းလေးစားပါဖြစ်ကြပါ
မကြသေးခင်ကမှပြည်နယ်တိုင်းမြို့နယ်ရက်ွက်နဲ့ကျေးရွာအုပ်စုကော်မရှင်အဖွဲ့ခွဲတွေကိုအစ်စ်ပြန်လဲဖွဲ့စည်းလိုက်တာမို့တင်နန်းတွေအစဉ်စဉ်စင်ပွားတင်နန်းတွေအစဉ်စဉ်ပေးဖို့ရှိနေတာကြောင့်ရက်အတိအကျမပြောနိုင်သေးတာဖြစ်ပါတယ်လုံခြုံရေးအရာစိတ်ချရခြင်းမရှိသေးတဲ့ရှမ်းပြည်နယ်အတွင်းမှာပြည်သူ့လွှတ်တော်ကိုယ်စားလှယ်နေရာအတွက်လဲချားမဲဆန္ဒနယ်မှာကျင်းပဖို့ရှိနေပါတယ်ရှမ်းပြည်နယ်ရွေးကောက်ပွဲကော်မရှင်အဖွဲ့ဝင်ဆိုင်ထွန်းမြက်ကတော့မဲပေးခွင့်မဆုံးရှုံးရေးအတွက်အတက်နိုင်ဆုံးလှုပ်ဆောင်သွားမယ်လို့ဆိုလိုက်ပြီးလက်ရှိလဲချမဲဆန္ဒနယ်ရဲ့လုံခြုံရေးအခြေအနေနဲ့ပတ်သက်လို့ VOA ကမေးမြန်းလာမှာသူကခုလိုဖြေသွားပါတယ်
။ကြားအနေထားတော့သိပြီးတော့ဟိုမဖြစ်ပါဘူးတကယ်ဟိုအများကျင်တော့ကောင်းပါတယ်။ရာဂိုင်နှုန်းအများစုကကောင်းပါတယ်။အဲနည်းနည်းလေးပဲရှိမှာပေါ့။လှုပ်မှာပဲဟိုမဲယုံကြီးစိတ်ပြစ်မယ်ဆိုတာမျိုးတော့မဖြစ်အောင်တော့ဘူးလို့ကစူးစမ်းပြီးလုပ်ပြီးနေတာဆိုပြည်သူတယောက်အနေနဲ့ဟိုမဲပေးခွင့်မဆုံးရှုံးစေချင်ဘူးပေါ့နော်အဲ့လိုဥရောပြည်နယ်အဆင့်ဝိုင်းပြီးလောက်ကြမှာတော့ဒီနည်းအဲ့ဒ
ါပထမအကြိမ်ကျင်းပခဲ့တဲ့ပြီးခဲ့တဲ့နှစ်ဧပြီလဂျာပြက်ရွေးကောက်ပွဲမှာတော့ NLD ပါတီက9နေရာပြည်အောင်စုကြံ့ခိုင်ဖွံ့ဖြိုးရေးပါတီက2နေရာရှမ်းတိုင်းရင်းသားများဒီမိုကရေစီအဖွဲ့ချုပ်က6နေရာရခိုင်မျိုးသားပါတီက1နေရာလူမျိုးပေါင်းစုံဒီမိုကရေစီပါတီကယားပြည်နယ်က1နေရာအသီးသီးအနိုင်ရရှိထားတာပါ ဒီကြိမ်မှာတော့ပြည်နယ်လွတ်တော်အတွက်တပိတ်ကြီးမတူပီအုတ်တွင်ရတိတောင်တမူမင်းဘူးစတဲ့လက်လက်မဲဆန္ဒနဲ့ခြောက်နေရနဲ့ပြည်သူလွတ်တော်အတွက်ကံပတ်လက်လေချာစတဲ့လက်လက်မဲဆန္ဒနဲ့နှစ်နေရာစုစုပေါင်း၈နေရာလွတ်သွားမှာဖြစ်ပါတယ်ရွေးကောက်ပွဲဥပဒေအရအကြောင်းမျိုးမျိုးကြောင့်လွတ်တော်ကိုယ်စားလှယ်နေရာလက်လက်သွားခဲ့ပြီဆိုရင် လက်လက်တဲ့အကြောင်းလွတ်တော်ဥက္ကဋ္ဌကကော်မရှင်ကိုအကြောင်းကြားတဲ့နေရာဆလို့လွတ်တော်တက်တန်းပထမနှစ်မှာတနှစ်အတွင်းအစားထိုးရွေးကောက်တင်မြောက်ပေးရမှာဖြစ်ပြီးလွတ်တော်တက်တန်းဒုတိယနှစ်တတိယနှစ်နဲ့သတုဒ္ဒနှစ်တွေမှာတော့၆လအတွင်းအစားထိုးဖို့ပြဋ္ဌာန်းထားတာဖြစ်ပါတယ်ရှင်။
ရှင်ပြန်ပြီးခဲ့တဲ့တစ်ကရခိုင်မြောက်ပိုင်းပြိပခါကြောင့်ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုထွက်ပြေးသွားကြတဲ့ရွင်ဂျာဒုက္ခသည်တွေကိုစီစစ်လက်ခံရေးအစီအစဉ်တွေဇန်နဝါရီလ23ရက်နေ့မှာစတင်မှာဖြစ်ပါတယ်။လက်တလောအဖြစ်ဒုက္ခသည်တွေကိုရာယီစခန်းတစ်ခုမှာနေရာချထားပေးပြီးတော့နောက်ပိုင်းကျရင်တော့လုတ်ကန်စားတော့ရက်တည်နေအောင်လို့ကြေးရွာတွေကိုအစီအစဉ်တကျပြန်လည်တိဆောက်ပေးမယ် ဒဲလီလိုက်အစီအစဉ်လွှင့်ထုတ်တဲ့အချိန်မှာဖြူရီကခေါ်ယူမှာဖြစ်ပါတယ်ဒါမှမဟုတ်ကိုယ့်ရဲ့မြင်ကိုယ့်ရဲ့မိကုံးတွေကိုစာနယ်ဖြစ်စီအတန်ဖိုင်နယ်ဖြစ်စီကြိုတင်ပြဖို့ထားလို့လည်းရပါတယ်ဖြူရီမြန်မာဝိုင်းရဲ့ဖုန်းနံပါတ်က1 2 3 4 9 9 4ဖြစ်ပါတယ်အီးမေးလ်လိပ်စာကတော့
ပါတီတာဝန်တွေကိုထမ်းဆောင်နေရင်ဩစတြေးလျနိုင်ငံမှာဆေးကုသဖို့ရုတ်တရက်ထွက်ခွာသွားတဲ့NLD ပါတီပြောခွင့်ရပုဂ္ဂိုလ်ဖြစ်NLD ဘဟုအလုပ်အမှုဆောင်အဖွဲ့ဝင်လည်းဖြစ်တဲ့ဦးဝင်းထိန်ဟာရန်ကုန်ကNLD ပါတီဌာနချုပ်ကိုခုချိန်နေ့တရက်ဝင်းအကြောင်းကြားစာပေးပို့ခဲ့ခြင်းရှိပဲနိုင်ငံရဲ့ခြားကိုထွက်သွားတာဖြစ်တယ်လို့ပါတီတာဝန်ရှိသူတွေကပြောပါတယ်။ဒါကြောင့်ဦးဝင်း
ုံးမှုဆောင်ဦးဝင်းထိန်ပေါ့နော်ဒီနိုင်ငံသားထွက်သွားတဲ့ကိစ္စကိုပါတီမှာအရေးပေါ်အစည်းအစီအစည်းအဝေးခေါ်မယ်ဆိုပြီးတော့တည်င်းထွက်ပါတယ်အဲ့ဒါဟုတ်ပါလား
အခုဒီမဟုတ်ဘူ
းအခုဒီမဟုတ်ဆိုတော့နောက်ဟုတ်လာမယ်တဘောလားဆရာ
မပြောနိုင်ဘူးလေဒါနောက်ဟုတ်ကျွန်တော်သိမှပြောနိုင်အခုဒီဆွေးနွေးတာလည်းမရှိဘူးပြောတာလည်းမရှိဘူးစီးစီးတယ်
အိုးဒါမဲ့လေဆရာဟိုဆရာတို့ပါတီမှာလှုပ်ထုံးလုံနေကြတော့ဘယ်လိုရှိပါသလဲဒီဒီဒီဥမာဘို့အလုံးမှုဆောင်တရား
ဟုတ်သူပါမဟုတ်လေပါတီနေနေပဲပြောမယ်လေ तू ကပါတီကနှုတ်မမနှုတ်တော့ပဲဘာမှလည်းမလုပ်ဘူးအကြောင်းလည်းမကြောက်ဘူးသူအော်စတြေးလျကသူကျမကြီးကြောက်လို့သူပြောသွားတာကျွန်တော်တို့ကပြောတာမဟုတ်မီဒီယာတခုကသူပြောတယ်လေအဲ့တော့ကျွန်တော်တို့ကပါတီနေနေတော့ဘာမှဟိုပြောစရာလည်းမရှိအတီးပြူစရာလည်းမရှိပြန်တယ်
ဒါမဲ့ဆရာပါတီရဲ့စီမင်းစီကံလှုပ်ထုံးရပါတော့ဒီထိပ်ပိုင်းကောင်းဆောင်ဘ ਹੁ အလုံးမှုဆောင်တူဦးကဥမာဒီတောင်ဝန်ထမ်းဆောင်နေတဲ့အချိန်တွေကနေပြီးတော့ရုတ်တရက်အဲ့လိုမျိုးနိုင်ငံရဲ့ခြားကိုဖြစ်တနေရာကိုခီးထွက်သွားတယ်ဆိုရင်ပါတီကိုအကြောင်းကြားဖို့လိုအပ်ပါသလားဆရာ
ဒီဥစ္စာတော့အကြောင်းကြားဖို့ကသူ့ပုံမှာပဲတည်တယ်ကျွန်တော်တို့အဲ့လိုအကြောင်းကြားရမယ်လို့ဘယ်မှာမှတော့မပြောတာဘူးသို့တော့နော်ကုန်သိခါရဒီလိုအမျိုးကတော့အကြောင်းကြားသိနေတာပေါ့ဒါပေမဲ့ဒီနေ့နေ့ကျွန်တော်ဘာမှမရအောင်တမလို့မရတဲ့အတွက်အကြောင်းမကြားဘူးလို့ကျွန်တော်မပြောချင်ဘူးမဟုတ်ဆိုနောက်မှတယောက်ယောက်ကလာပေးနေကြွကြတယ်အဲ့တော့ကျွန်တော်တကြောက်ပြောလို့ကျွန်တော်ဘာမှသိဒီဟာနဲ့ပတ်သက်ပြောစရာသိမရှိဘူ
းတခွန်းလေးပါသူ့အနေနဲ့ဒီပါတီတောင်းဝန်တွေကိုဦးဝင်းထိန်နေနဲ့ပြန်လဲထမ်းဆောင်မယ်လို့နားလဲပါသလ
ားထမ်းဆောင်မှုမထမ်းဆောင်မှုကိုလည်းကျွန်တော်မသိဘူးနာဘာသတင်းမှလည်းမရအောင်ကျွန်တော်တို့လည်းဆက်သွယ်မရှိဘူးသူနဲ့အဲ့ဒါလိုအခြေအနေပါ
ဟုတ်ကဲ့
မပြောချင်လို့မဟုတ်ဘူးမသိလို့
ဆရာကျေးဇူးပါနော
်ကောင်းပြီကောင်းပြီ
ဩစတြေးလျနိုင်ငံကိုထွက်ခွာသွားတဲ့ NLD ကောင်ဆောင်ဦးဝင်းနှိုင်းဟာ NLD လွှတ်တော်အမတ်တွေကိုဩဇာညောင်းသူဖြစ်တယ်လို့သူရဦးရွှေမန်းဦးဆောင်တဲ့ဥပဒေရေးရာနဲ့အထူးကိစ္စရပ်များလှိလာဆန်းစစ်သုံးသပ်ရေးပြည်ထောင်စုကော်မရှင်ရဲ့အဖွဲ့ဝင်တဦးလည်းဖြစ်ပါတယ်။သူ့ရဲ့ပုံမွင်လင်းလင်းပြောပုံဆိုပုံကြောင့်လည်းမီဒီယာမှာမကြခဏမိမောင်းထိုးခံရသူဖြစ်ပါတယ်။တလောတုန်းကသူသားဖြစ်သူမင်္ဂလာဆောင်ကိုနှစ်ပြည့်တော်မှာကြီးကြီးကျယ်ကျယ်ခန်းခန်းနာနာပြုလုပ်ခဲ့တာကြောင့်တတင်းမီဒီယာတွေမှာရောလူမှုကွန်ရက်တွေမှာပါအတော်လေးဝေဖန်ပြောဆိုရခံခဲ့ရပါတယ်။ဒါကြောင့်အခုလိုရုတ်တရက်နိုင်ငံခြားထွက်သွားတာဟာတီလိုဝေဖန်ခံရမှုနဲ့ပတ်သက်တယ်လို့ယူဆမှုတွေလည်းရှိနေပါတယ်။ VOA မြန်မာပိုင်းစီစဉ်တွေကိုလိုင်းဒိုမီတာ19 25 30နဲ့တို့ကနေဆက်လက်ထုတ်လင်းနေပါတယ်။ခုတော့ငလင်သတင်းဆက်ပါမယ်။ဖြူမြို့အနောက်တောင်ဘက်ဘကိုးရုံးမကိုဗဟိုပြုတဲ့ပြင်းအား6ရှိတဲ့ငလင်လှုပ်ခတ်ခဲ့တဲ့နောက်မှာတော့နောက်ထပ်ပြင်းအားကြီးတဲ့ငလင်လှုပ်ဖို့အခွင့်အလမ်းနေသွားပြီလို့ပညာရှင်တွေကခန့်မှန်ပါတယ်။ဒါပေမဲ့လည်းလူဦးရေထူထပ်တဲ့ရန်ကုန်ဒေသဟာစကိုင်းပြည့်ရွေကြောနဲ့နီးတဲ့အတွက်ကြိုတင်မခံမနိုင်တဲ့ငလင်ဘေးအန္တရာယ်အတွက်ပြင်ဆင်မှုတွေတော့လှုပ်ထားတင်တယ်လို့ပညာရှင်တွေကပြောပါတယ်။ဒီအကြောင်းကိုတော့ကိုထက်အောင်ခန့်ကသတင်းပေးပို့ထားပါတယ်။
ဇန်နဝါရီစနေနေ့မနက်အစောပိုင်းကဖြူမြို့နောက်တောင်မှာပဲကိုရွမှတဲ့မှာမြောက်10ကီလိုမီတာကိုဘိုဟိုပြူပြီးပြင်းအား6တထမ3ညအဆင့်ရှိတဲ့ငလင်လှုပ်ခတ်ခဲ့ပါတယ်။ငလင်လှုပ်ပြီးနောက်မှာတော့ပြင်းအားပမာဏ4တထမ3ညအထက်ရှိတဲ့နောက်ဆက်တွဲငလင်တွေဇက်တိုက်လှုပ်ခတ်ခဲ့ပါတယ်။အခုလိုနောက်ဆက်တွဲငလင်တွေဇက်တိုက်လှုပ်ခတ်နေပြီမဲ့နောက်ထပ်ပြင်းအားကြီးတဲ့ငလင်လှုပ်ဖို့အခွင့်အလမ်းနေသွားပြီလို့ပညာရှင်တွေကပြောပါတယ်။နောက်ဆက်တွဲငလင်တွေလှုပ်နေပြီမဲ့လေစိုးရိမ်စရာမရှိဘူးလို့မြန်မာနိုင်ငံငလင်ကော်မတီဒုဥက္ကဋ္ဌဒေါက်တာမျိုးတန်းက VOA ကိုခုလိုပြောပါတယ်။
ဟိုရေပူအားဖြင့်ပြောမယ်ဆိုရင်တော့အခွင့်အလမ်းနည်းပါတယ်နောက်ထပ်ပြင်အားကြီးတဲ့ငလျင်လေးပေါ့ဟိုတော့ခုကတော့ဟိုပြင်အား6နဲ့လှုပ်ပြီးသွားတယ်လှုပ်ပြီးတဲ့နောက်မှာဟိုနောက်ဆက်တဲ့ငလျင်လေးလာတယ်ဒါသူ့ရဲ့ပုံမှန်အတိုင်းပဲပြီးမယ်လို့ကျွန်တော်ကယူဆနိုင်တယ်အဲ့တော့ဒီနေရာနေပြီးတော့နောက်ထပ်သူ့တဲ့ကြီးတဲ့ငလျင်လေးလာခဲ့မယ်လှုပ်ခဲ့မယ်ဆိုရင်တော့ခုနကလှုပ်လိုက်တဲ့6ဒီတာသူ့ကိုယ်တိုင်ကဟိုကကျွန်တော်ကအကျိုးငလျင်အကျိုးဖြစ်သွားမှာပေါ့ဒါပေမဲ့အဲ့ရမျိုးဖြစ်ဖို့ရအတွက်ရာခိုင်နှုန်းကတော့အင်မတန်နည်းပါတယ်ဟုတ်ကဲ့ဆိုတော့အခုအနောက်ဘကူးရုမကလုတ်တဲ့ငလျင်နဲ့ဆိုရင်တော့ကျွန်တော်ကစိုးရိမ်စရာမရှိပါဘူး။ဘာလို့ဆိုတဲ့အခါကျတော့ပြင်းအား6နဲ့ရှိတော့လည်းပဲစောက်တင်တော့လည်းပဲလုတ်တဲ့ငလျင်ပူချက်ကတောတောင်ထူထပ်တဲ့နေရာမှာဖြစ်နေတယ်။အဲလူသူနေတဲ့ရက်ရွာမျိုးနဲ့ဝေးတဲ့အခါကျတော့နောက်ဆက်တွဲငလျင်တွေလှုပ်လေပြိတ်ပြီးတော့ကျွန်တော်ကပျက်စီးဆုံးရှုံးရှိမယ်မထင်ပါဘူး။
လုံငန်းရှင်ဆက်ရှိနေကပဲခူးတိုင်းဖြူမြို့ကိုပူပူပြီးလှုပ်ခတ်ခဲ့တဲ့ငလင်ကြောင့်ရန်ကုန်မြို့မှာလူ90ကျော်တိဆုံးခဲ့ပါတယ်။စကိုင်းပြည်ကျောမှာရှိနေတဲ့ရန်ကုန်မန္တလေးစကိုင်းမြို့ကြီးအနေနဲ့ငလင်ဘေးအနေနဲ့ကြိုတင်ပြင်ဆင်မှုတွေလုပ်တင်နေလို့လည်းပညာရှင်တွေကအကြံပြုပါတယ်။လူရည်ထူထပ်ပြီးစကိုင်းပြည်ကျောနဲ့ကီလိုမီတာ30ကကွာဝေးတဲ့ရန်ကုန်မြို့ဟာပြင်းအား9အဆင့်လောက်ရှိတဲ့ငလင်လှုပ်ခတ်ရင်ထိခိုက်ပျက်စီးမှုများနိုင်တယ်လို့ဒေါက်တာမျိုးတန်းကဆက်ပြောပါတယ်။
ဟိုရန်ကုန်ကတော့ကျွန်တော်စကိုင်းပြည်ကြီးနဲ့ဆိုရင်ကီလိုမီတာကျွန်တော်30ပတ်ချလဲမှာကွာဝေးမှာရှိတာဘူး။ဒီကကြတော့ငလင်လုတ်ခဲ့မယ်ဆိုလို့ရှင်ဟိုပါပဲဖြစ်ဖြစ်အနည်းနဲ့များတော့ဟိုထိခိုက်နိုင်တာပေါ့ဒီကကြတော့ခုနက1930ပဲခုငလင်မှာရန်ကုန်ကလူ90ပြည်စီတဲ့အဆောက်အဦတချို့ပြည်စီတယ်ဆိုတဲ့ခါကြတော့အဲ့ဒီတုန်းကလူကြီးကတင်ကနဲ့မရှိတဲ့အဆောက်အဦတွေကလည်းပဲဒီလောက်များပြားမှုမရှိသေးဘူးပေါ့အခုကြတော့လူကြီးက4.5တန်းကနေပြီးတော့5တန်းနေပါတော့ဖြစ်ရှိတယ်အဆောက်အဦတွေလည်းများလာတယ်ဆိုတဲ့ခါကြတော့ဟိုပြင်းအား7ပေါ့အတိုင်းပြည်ကြီးလောက်ကနေပြီးတော့ခွန်ရှိတဲ့ငလင်လောက်ဖွန်တက်မှာတုံရှိတဲ့ငလင်လောက်တောင်လှုပ်ခဲ့မယ်ဆိုရင်ရန်ကုန်မြို့ကတော်တော်ဟိုပါခေါ်မယ်ခိခိုက်ပျက်စီးမှုများနိုင်တယ်လို့ယူဆရတာပေါ့
ရန်ကုန်မြို့ကတကူဖြစ်တဲ့ကိုဇော်လင်းထုံးကလည်းငလင်နဲ့ပတ်သက်ပြီးသူ့အမြင်ကိုခုလိုပြောပါတယ
်အေးကောင်းတဲ့လက္ခဏာတော့မဟုတ်ဘူးပေါ့နော်ဒါဟိုအကူရောတော့စိတ်ထဲမှာလက်တလောတော့ဝါရီမဖြစ်ဘူးစိုးရိမ်စရာတော့မဖြစ်ဘူးဒါပေမဲ့ခုနကပြောလို့ကောင်းတဲ့လက္ခဏာတော့မဟုတ်ဘူးအကယ်၍ဒီတဲ့နောက်ဆက်တွဲတွေများလာလို့ရှိရင်တော့ဒီချက်ဒါမှမဟုတ်ဒီ scale ကသူ့ရဲ့ပြန်လာရဆိုရင်တော့စိုးရင်ရတာပေါ့နော်ဖြစ်လာရင်တော့ငလင်ဆိုတာရှောင်လို့ရအောင်မဟုတ်တာဟုတ်တယ်မလားအကျိုးလည်းမသိနိုင်ဘူးပြီးတော့ဖြစ်လာရင်လည်းဘယ်လိုမှရှောင်လို့မရဆိုတော့မတတ်နိုင်ဘူးပေါ့နော်ကန်တရားပေါ့
မြန်မာနိုင်ငံတမိုင်းမှာ1930ပဲခူးငလင်1956ခုနှစ်ကလှုပ်ခတ်ခဲ့တဲ့စကိုင်းငလင်1985ခုနှစ်ကလှုပ်ခတ်ခဲ့တဲ့ပကံငလင်2011ခုနှစ်မှာလှုပ်ခတ်ခဲ့တဲ့တာလီငလင်တို့ဟာပျက်စီးဆုံးရှုံးမှုများတဲ့ငလင်တွေဖြစ်ပါတယ်မြန်မာနိုင်ငံမှာ2018ခုနှစ်ဇန်နဝါရီ1ရက်ကနေ14ရက်ထိငလင်19ချိန်လှုပ်ခတ်ခဲ့တယ်လို့မိုးလီဝတ်သားနဲ့ဇလားပီတာညွှန်ကြားမှုဦးစီးဌာနကသတင်းထုတ်ပြန်ထားပါတယ်လူမှုဝန်ထမ်းကယ်ဆယ်ရေးနဲ့ပြည်လဲနေရာချထားရေးကလည်းငလင်နဲ့ပတ်သက်ပြီးအတိပေးနှိုးဆော်မှုတွေထုတ်ပြန်ထားပါတယ်ခင်ဗျာ
ကိုထက်အောင်ခမ်းပါရှင် VOA American သံရဒီကနေ့ညဖက်ဆက်ပြီးထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကို line dometer 1925 30နဲ့ line lambda 190တို့ကနေဖန်ယူနာဆင်နိုင်ပါတယ်ရှင
် VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို5ချိန်ထုတ်လွှင့်ပေးနေပါတယ် မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနေ့7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါခန်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြပချင်းည10နာရီမှာလိုင်းဒိုမီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာညချမ်းပါတော်တာရှင်များရှင်မြန်မာစံတော်ချိန်ည9နာရီခွဲရှိပါပြီအမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန်ဒီစီကနေ VOA မြန်မာပိုင်းအစီအစဉ်ရဲ့2018ခုနှစ်ဇန်နဝါရီလ15ရက်တနင်္လာနေ့ညပိုင်းအစီအစဉ်တွေကိုလိုင်းတိုမီတာ19 25 30နဲ့လိုင်းလက်မီတာ190တို့ကနေည10နာရီထိတိုက်ရိုက်ထုတ်လွှင့်နေပါတယ်ဒီကနေ့ညဖက်ဒုတိယပိုင်းအစီအစဉ်မှာတော့အပတ်စဉ်ကဏ္ဍတွေဖြစ်တဲ့စီးပွားရေးနဲ့သက်တမ်းရောင်းသတင်းလောအစီအစဉ်အပြင်ဘလော့ဂါတွေပြောသမျှအပတ်စဉ်ကဏ္ဍတို့ကိုလည်းကြားရမှာပါဒါအပြင်နောက်ထပ်တင်ဆက်ပေးသွားမယ့်သူယုံကြည်ရအစီအစဉ်မှာကတော့
မြန်မာနိုင်ငံရဲ့လူသားရေးနှစ် quality စာစင်မှုပြဿနာရဲ့အရင်းမြစ်ကတော့88မှာကျောင်းတွေကိုနှိရှိလာများတိတ်ပစ်ပြီးပညာရေးစနစ်ရိုက်ချိုးဖျက်ဆီးခံလိုက်ရတာကနေကျောင်းတွေပြန်ခွင့်တဲ့အခါကျောင်းသားတွေဟာ
မြန်မာနိုင်ငံမှာပညာရေးစနစ်နဲ့လူသားအရင်းအမြစ်အပေါ်အမြင်သဘောထားတွေကိုသူယုံကြည်ရအစီအစဉ်မှာပန်ပန်ကအပြည့်အစုံပြောပြသွားဖို့ရှိပါတယ်ခုအရင်ဆုံးတော့စီးပွားရေးကဏ္ဍကိုတင်ဆက်ပေးပါမယ်မြန်မာနိုင်ငံကြောင်မြလုံငန်းရှင်များအသင်းအနေနဲ့ကမ္ဘာအဆင့်မီကြောင်မြယတနာပြပွဲကြီးတွေမြန်မာနိုင်ငံမှာကျင်းပပြီးနိုင်ငံတော်အတွက်တစ်ဖက်တစ်လမ်းကနေအခွန်ငွေရအောင်လှုပ်ဆောင်ပေးလိုတယ်လို့ကြောင်မြလုံငန်းရှင်တွေကပြောပါတယ်။နိုင်ငံတကာရဲ့စိတ်ဝင်စားမှုပုံမိုးရရှိအောင်နဲ့မြန်မာကြောင်မြယတနာတွေနိုင်ငံတကာဈေးကွက်ကိုပုံမိုးထိုးဖောက်နိုင်အောင်အတွက်ဇန်နဝါရီလ17ရက်နေ့ကနေ14ရက်နေ့ထိရန်ကုန်အပြည်ပြည်ဆိုင်ရာကြောင်မြယတနာနဲ့လက်ဝတ်ယတနာအချောထည်ပြပွဲကိုပထမဆုံးအကြိမ်ဖြစ်ကျင်းပခဲ့ကြတာပါ။ဒီအကြောင်းကြောင်မြယတနာလုပ်ငန်းရှင်များအသင်းရန်ကုန်ရဲ့ဒုဥက္ကဋ္ဌ3ဒေါ်မျိုးမျိုးတန်းကိုဆက်သွယ်မေးမြန်းပြီးတော့အခုသတင်းပတ်ရဲ့စီးပွားရေးကဏ္ဍမှာကိုဇော်ဝင်းလိုင်ကတင်ပြပေးထားပါတယ်ရှင်။
ကရွေချက်၄ချက်ရှိပါတယ်ကျမတို့လုပ်တဲ့ရွေချက်ကလေနံပါတ်၁ကဘာလဲဆိုတော့ကြောင်မြတ်ကဏ္ဍဖွံ့ဖြိုးတိုးတက်ရေးပေါ့မြန်မာနိုင်ငံတကယ့်ကိုသီယံဇာတာတွေဟိုလူပြီးစဖိုင်ရတွေပေါ့နော်ဗရမားရနေတာတို့ထွက်တဲ့ဟိုတိုင်းကြီးတစ်ခုလည်းဖြစ်ပါတယ်ဒီအဲ့အရာလေးတွေကိုအခုဆိုလို့ရှိရင်အချောတယ်လေးတွေပြုလုပ်မယ်ပေါ့နော်အချောတယ်လေးတွေပြုလုပ်ပြီးသွားတဲ့အခါမှာအလွတ်တီရောအဲကြောင်မြတ် jewelry တွေရောအကုန်လုံးကိုနိုင်ငံသားတွေရောမြန်မာနိုင်ငံမှာရှိတဲ့ကြောင်မြတ်ချစ်မြတ်လူတွေရောအားလုံးကိုဖိတ်ပြီးသွားတဲ့အခါမှာဟို international အခြားနိုင်ငံပွဲတွေလိုမျိုးပေါ့နော်ဘန်ကောက်ပွဲတို့အောင်ကောက်ပွဲတို့စင်ကာပူပွဲတို့အစရှိတဲ့အဲ့ပွဲတွေလိုမျိုးပေါ့အမတို့မြန်မာနိုင်ငံမှာပဲဟိုအဲပြင်ပပြုလုပ်တာဖြစ်ပါတယ်နောက်တစ်ခုကတော့ဒုတိယအချက်ကဘာလဲဆိုတော့ဟိုကမ္ဘာအဆင့်တီးတဲ့ကြောင်မြတ်ပြပွဲကြီးတွေလိုမျိုးပဲမြန်မာနိုင်ငံမှာလည်းအဲ့လိုမျိုးကြောင်မြတ်ရေနာပြပွဲကြီးကိုလုပ်ချင်ပါတယ်အဲ့ဒီရွေးချက်ကလေးပေါ့ဒါနံပါတ်1အနေနဲ့ပေါ့နော်နံပါတ်3အနေနဲ့ကတော့ကြောင်မြတ်ကနာမှာလောက်ကင်နေတဲ့ကြောင်မြတ်လုပ်ငန်းရှင်တွေကနိုင်ငံတော်တစ်ပတ်တည်းအဖို့ပေးဆောင်တယ်ပေါ့နော်အဲ့ဒီအတွက်နံပါတ်3ရွေးချက်ကလေးပါနောက်နံပါတ်4ရွေးချက်ကတော့ကြောင်မြတ်အဲကုမ္ပဏီတွေကြောင်မြတ်လုပ်ငန်းရှင်လူရန်စာအလှော်ပေါင်းလို့ပေါင်းဝင်အောင်လို့အမတို့ဒီမှာဆိုရင်ကြောင်မြတ်ပြခွဲကိုဒေါ်လာ400တန်းပြခန်းနေပြီ12000တန်းပြခန်းဒီပြခန်းပေါင်း100ပေါင်းဝင်ပြီးတော့လုပ်ထားပါတယ်အဲ့လိုမျိုးပေါ့နော်အဲ့ရည်ရွယ်ချက်4ရက်နဲ့အမတို့ကနေဒီပွဲကြီးကိုကျင်းပပြုလုပ်ပါတယ
်ဒီပြပွဲမှာအဓိကကတော့မြန်မာနိုင်ငံကကြောင်မြတ်ကုန်တယ်တွေကြောင်မြတ်လုပ်ငန်းလုပ်တဲ့သူတွေပဲပါဝင်ကြတာလားခင်ဗျာ
အခုရောင်းတာတော့လေဟိုနိုင်ငံသားတွေကိုဖိတ်ဝင်လာမယ်ဆိုလို့ရှိရင်ပြေဆောင်ရမယ်ခေါ်မြန်မာနိုင်ငံမှာရှိနေတဲ့မြန်မာနိုင်ငံသားတွေပြေဆောင်ရမယ်ခေါ်အဲ့ဒီကဏ္ဍလေးတွေကလည်းရှိနေပြီးတဲ့အတွက်ကြောင့်မို့လို့အမတို့ဆုံးဖြတ်လိုက်တာတော့အခုမြန်မာနိုင်ငံမှာရှိနေတဲ့ကျောင်းမြတ်ကုန်တွေတွေပေါ့နော်ကျောင်းမြတ်ကုန်တွေတွေရယ်ဆင်ကျင်ပြီးတော့ရောက်ခါပါတယ်ခုပစ္စည်းကိုကိုတာဝန်ယူရတယ်ကျောင်းမြတ်တခွဲကန်းတွေဒီမှာထားပေးထားတယ်ကျောက်တွေကိုတရားဝင်ဆယ်ခွင့်ရအောင်ဆိုမြန်မာကျောင်းမြတ်နိုင်ငံဝင်လုပ်ငန်းတွေအမီပေးပါတယ်နောက်တစ်ခုကဘာလဲဆိုစီရင်သာတာနဲ့တဘာဝပတ်ဝန်းကျင်ထိတိဝင်းကြီးဌာနရဲ့လမ်းညွှန်ချက်ပေါ့နော်သမရာရုံးရဲ့ခုပြုနေနေဒီမားတို့ကဒီပွဲကြီးကိုပြုလုပ်ပါတယ်
ဒီပွဲရဲ့အောင်မြင်မှုအတိုင်းတာကိုရောအမတို့ဘယ်လိုသဘောရပါတယ်ခင်ဗျဘာလို့လဲဆိုတော့ဒါကပထမဆုံးအကြိမ်လုပ်တဲ့ပွဲလဲဖြစ်နေတော့လေ
အစ တော့သိပြီးတော့ညလင်မထားဘူးအမတို့ကြိုးစားထားပါတယ်အဓိကအားဖြင့်တော့အမတို့ရန်ကုန်တိုင်းကြောင်းမြေရေနာလုပ်ငန်းရှင်တင်ရဥဆောင်တာဖြစ်ပြီးတော့အဲစွမ်းကုန်လည်းကြိုးစားထားပါတယ်ပြပွဲချင်းမြောင်ရေးကော်မတီကနေပြီးတော့လေဟိုအိဇဘေတာတွေကလည်းနမတိချက်ကတော့အမတို့ယုံကြည်မှုနဲ့ပဲသူတို့ကလက်ခံတာပေါ့နော်ဟိုဝယ်ယူကြတာပေါ့ကောင်တာတွေကိုဒီကောင်တာတွေကိုဝယ်ယူကြတယ်အမတို့ခင်းချင်းပြီးတော့အလုပ်လုပ်တယ်ပေါ့နော်အလုပ်လုပ်ပြီးသွားတဲ့အခါကျတော့အခုကျတော့လေဟိုထင်ထားလာတဲ့ပုံပြီးတော့အောင်မြင်တဲ့ပွဲကြီးတစ်ခုဖြစ်လာတယ်နိုင်ငံပေါင်း38နိုင်ငံကိုအမတို့ဖိတ်ထားတယ်အဲ့ဒီကနေပြီးတော့ဟိုတန်ယုံတွေကိုဖိတ်တယ်တန်ယုံတွေကနေတစ်စင်းဆက်သွယ်ခြင်းနဲ့ပုံလေးတွေကိုတစ်ခါဆက်ဆက်တယ်အဲ့ဒီကနေပြီးတော့ဟိုပါပေါ့နော်အဲ့ဒီကနေပြီးသွားတဲ့အခါမှာအဲ့ဒီပုံတွေတွေကလည်းဒီမှာလာပြီးတော့ဝယ်ယူကြတယ်။နောက်အမတို့ဒီဟိုပြာဝတ်ပြည်နယ်ကော်မတီနဲ့ပတ်သက်နေတဲ့ပုံတွေတွေကလည်းအကုန်လုံးနားပြီးဝယ်ယူကြတယ်။အဲ့ဒီအောင်မြင်တဲ့ဖွဲ့စည်းတွေလည်းဖြစ်ပါတယ်။နောက်တော့ဟိုဒီဘက်ကလည်းအခုတလောလေး international မှာနည်းနည်းငြိမ့်နေတာပေါ့။ဒါပေမဲ့ဒီကြောင့်မြန်ပြာပွဲရတော့လေငြိမ့်နေတဲ့ဈေးကွက်တစ်ခုကိုလှုပ်လိုက်တယ်လို့ပဲလေ။ညံ့အောင်မြင်တဲ့ပွဲတစ်ခုဖြစ်သွားပါတယ်။ဒီမှာရှိတဲ့ local ဒီအဲကြောက်ပြက်ကုန်တွေအကုန်လုံးကနေသူတို့ပစ္စည်းတွေရဲ့ချင်းချင်းပြသလိုက်တဲ့အခါမှာကြတော့ဟိုအကုန်လုံးပေါ့နော်ဟိုကဏ္ဍစုံပေါ့ဘက်စုံပေါ့နော်ဟိုဆိုင်တိုင်းဆိုင်တိုင်းမှာရှိနေတဲ့ဟိုတကယ်လှတဲ့ပစ္စည်းတွေပေါ့နော်အကုန်လုံးပေါ့ဟိုအချောတဲ့ပြုတ်လုထားတဲ့ပစ္စည်းတွေတကယ်လှတဲ့ပစ္စည်းအားလုံးကိုဟိုနိုင်ငံသားတွေရောပမာတွေရောအကုန်လုံးမြင်ခွင့်ရတယ်ပေါ့နော်အဲအဲ့လိုမျိုးကွာအဲ့လိုကြီးအဲ့အဲ့ဒီလိုမျိုးလေးဖြစ်သွားတယ်ပေါ့နော်ဟိုအရန်ဟိုစီစီကားကားခန့်ခန့်ခဲခဲနဲ့မြန်မာနိုင်ငံမှာပထမဦးဆုံးနေကျင်းပါပြီလေအောင်မြင်တဲ့ပွဲလေးတစ်ပွဲအဖြစ်တွေ့ရတယ်ပေါ့နော်အဲအဲ့ဒါပါရှင
်ဟုတ်ကဲ့ကျွန်တော်တို့မြန်မာနိုင်ငံကအမြဲတမ်းပြောနေကြတာကြောက်မြက်အပါဝင်ပေါ့နော်ကြောက်မြက်တယ်မကပါဘူးတခြားဒီဟိုစားတောက်ကုန်ဒီဟိုကွာတွေမှာလည်းလေယာထွက်ကုန်တွေမှာလည်းကျွန်တော်တို့ကကုန်ချမ်းပဲရောင်းစားတဲ့နိုင်ငံအစ်စ်မှာပဲရှိတယ်ဆိုပြီးတော့အမြဲတမ်းကျွန်တော်တို့ကဟိုမြေးနှခါနာလို့ဖြစ်ရတယ်ပေါ့နော်မြန်မာနိုင်ငံကလူတွေကဟုတ
်ကဲ့ပါအရှင်ဟုတ်ကဲ့ပါဟုတ်ကဲ့ဟုတ်ကဲ့
အဲ့ဒါနဲ့ပ
တ်သက်ဘာလို့လို့တင်ရဆန္ဒဝင်ကြီးဌာနအချောတဲ့ညစ်တင်မှုကိုလုပ်တော့နေအမတို့ဒီပွဲကြီးကအချောတဲ့ညစ်တင်မှုရဲ့အဓိကခံနာထဲမှာလည်းပါနေပါတယ
်ဟုတ်ကဲ့ခင်ဗျာဟိုနောက်တစ်ခုကလေအခုဒါအမပြောသလိုဒီမြန်မာကြောင်းမြေနာတွေဟိုများများရောင်းရတယ်ဆိုနိုင်ငံတော်အတွက်လည်းအခွန်အကောက်တွေအများကြီးရတာပေါ့နော်ဆိုတော့အမတို့လိုမျိုးအမစစောကပြောခြင်းနဲ့ဖြစ်ခြင်းနဲ့ပုံစံလိုနိုင်ငံတကာကိုထိုးဖောက်နိုင်မှုနိုင်ငံတကာကိုဟိုဟာပေါ့များများလေးသွားပြီးရောင်းနိုင်အောင်ဒါမှမဟုတ်လည်းမြန်မာနိုင်ငံထဲမှာလည်းလွတ်လွတ်လပ်လပ်ရောင်းခွင့်ရအောင်ကုန်ကြမ်းပဲဖြစ်ဖြစ်ကုန်ကြောပဲဖြစ်ဖြစ်အဲ့လိုမျိုးလုတ်ပိုင်ခွင့်တွေရှိလာအောင်နိုင်ငံတော်အစိုးရဘက်ကနေပြီးတော့ဘလို့ပူးပေါင်းဆောင်ရွက်မှုတွေထပ်ပြီးလိုအပ်နေတယ်လို့များအမတို့ကုန်တယ်တွေဘက်ကမြင်တယ်လေအဲ့
ဒါလေးတွေကတော့လေသူတို့လည်းလေအမတို့လိုအပ်ချက်တွေအားလုံးကိုသင်ထားပါတယ်ဟိုကြောင်မြဲချောတယ်တွေကိုဟိုကြောင်မြဲချောတယ်တွေကိုဟိုဟာလဲလူစုံးတွေကိုပေါ့နော်ပြပကိုထွက်ခွာခွင့်ရဖို့ပေါ့နော်တရားဝင်ပေါ့တရားဝင်ပေါ့ဟိုတပြည့်မြေဝုံနယ်လဲပြပမှာရောက်နေတာလည်းရှိတာပေါ့နော်အခုကြတော့လေအဲ့လိုတရားဝင်ထွက်ခွာခွင့်ရတရားဝင်ခွန်ပေးပြီးတော့လေနိုင်ငံတော်မှာဟိုအကုန်လုံးပေါ့လွတ်လွတ်လပ်လပ်တည်ယူရောင်းချခွင့်ရဖို့အတွက်လည်းကြိုးစားထားပါတယ်ဝန်ကြီးဌာနအစဉ်အဆက်ကလည်းကူညီပေးဖို့ကြိုးစားနေပါတယ်အဲ့အဲ့ဒါဦးလုံးလုံးတဲ့အခြေဆက်မလာသေးတော့လေအမကလေအဲ့ဒါလေးကပြောဖို့နည်းနည်းလေးခက်နေရပေါ့အမတို့စူးစမ်းလုပ်ကြိုက်နေပါတယ်ဆိုတာလေးကိုပဲပြောပြရသေးတယ်
အမဆောစောပြောတဲ့အထက်မှာဒီတန်ယုံနေရာတစ်ဆင့်နိုင်ငံပေါင်း38နိုင်ငံကိုဖိတ်ကြားတယ်ပေါ့နော်ဒီပွဲမှာလာပြီးတော့ပေါ့စိတ်ဝင်စားတဲ့သူတွေတက်ကြဖို့အတွက်ဆိုတော့အမတို့ participation ကနိုင်ငံတကာရဲ့ participation ကခါတိုင်းဆိုရင်ကျွန်တော်တို့သိနေတာဟာမြန်မာကြောင်းမြန်နာပြပွဲဆိုတာတရုတ်တွေလာကြတယ်တရုတ်တွေလာကြတယ်တရုတ်တွေကအလုံးရင်းနဲ့လာတယ်ပဲကျွန်တော်တို့ကကြားရတာ哦ကြဲကြဲပြန့်ပြန့်ဥရောပလည်းပါမယ်အာဖရိကလည်းပါမယ်ဆိုတော့တကဘာလုံးကိုဖြန့်ကျက်နိုင်တဲ့အနေထားရောက်ရင်တော့ပိုကောင်းတာပေါ့ဆိုတော့ဒီပါတီဒီအခုအမားတို့လုပ်တဲ့ပွဲမှာနိုင်ငံတကာရဲ့ participation ကကျေပြန့်မှုရှိသလား
အဲလုပ်တဲ့အခြေတိုင်းဒါလေးရတော့လေ very limited နေပါတယ်အတိုင်းအမားတို့က9လအတွင်းမှာလုပ်လိုက်တာဆိုတော့လေဟိုပြပွဲကတော့သူတို့ကြားကြားအောင်နေပါတယ်တရုတ်လူမျိုးတွေလည်းလာတယ်အိန္ဒိယလူမျိုးတွေလည်းလာတယ်နောက်တစ်ခုကအီတလီအဲ့လိုပေါ့အနောက်ပိုင်းအနောက်နိုင်ငံတွေအမေရိကကလူတွေလာတယ်နောက်တစ်ခုကကြတော့ဟိုယူရီးယားလူတွေလည်းလာတယ်ဟောင်ကောင်ကလူတွေလာတယ်စင်ကာပူကလူတွေလာတယ်အဲ့လိုမျိုးပေါ့အဲ့ဒီကိုနဲ့ဆက်ဆက်နေတဲ့ဒီလုပ်ငန်းနဲ့ဆက်ဆက်ပြီးလုပ်ကိုင်နေတဲ့လူတွေတော်တော်များများလည်းဝင်လာတာတွေ့ပါတယ်နောက်တစ်ခုကဟိုလေခါတိုင်းတော့ဆိုရင်ဟိုများတော့ဖြစ်ဒီကြောက်မြက်ပြပွဲကြီးပေါ့အတင်းချုပ်ကမြန်မာနိုင်ငံကြောက်မြက်နာလုပ်ငန်းရှင်များအတင်းချုပ်ကလုပ်တဲ့ပြပွဲကြီးတွေမှာဆိုပြုတ်လူမျိုးတွေကအများဆုံးလာပါတယ်အခုတခါမှကြတော့တကယ်ပါလုံးဝရှိတဲ့လူတွေပေါ့နော်ဖြည်းဖြည်းချင်းဝင်လာပြီးစိတ်ဝင်စားပြီး
ဝယ်ယူနေကြပြီအဲ့ဒါတွေကိုလည်းတွေ့ရပါတယ်
ကိုဇော်ဝင်းလိုက်အစီအစဉ်တင်ဆက်တဲ့အပတ်စဉ်စီးပွားရေးကဏ္ဍဖြစ်ပါတယ်။ဒီအစီအစဉ်ကိုအပတ်စဉ်သတင်းလာနေညပိုင်းနဲ့အင်္ဂါနေ့မနက်ခင်းအစီအစဉ်တိုင်းမှာပုံမှန်ထုတ်လင်းနေပါတယ်။ခုတော့ blogger တွေပြောသမျှအစီအစဉ်မှာလူသံမောင်းများစွာအသုံးပြုနေပြီဖြစ်တဲ့ handphone တွေမှာအားသာချက်အများအပြားရှိသလိုအားနည်းချက်တွေလည်းရှိပါတယ်။အဲ့ဒီအားသာချက်အားနည်းချက်တွေကိုစူးစီးကောင်းတော့ပြီးတော့ဒီသတင်းပတ် blogger တွေပြောသမျှအစီအစဉ်မှာကိုကျော်ကျော်သိန်းကမှခင်ဖြူတွင်းနဲ့အတူတင်ပြထားပါတယ်ရှင်။
နောက်ကင်ပြူတာရေဒီကနေ့ခင်မှာလူတိုင်းလူလူဟန်ဖုန်းတွေသုံးနေကြတဲ့ဆိုတော့ဟန်ဖုန်းသုံးတာရဲ့အာသာချက်အားနည်းချက်တွေအကြောင်းလူတွေသိထားရင်ကောင်းမယ်နော်ဘယ်လူသုံးပစ္စည်းမဆိုကောင်းကျိုးနဲ့ဆိုးကျိုးတွဲနေတာဆိုတော့ဟန်ဖုန်းသုံးတာမှလည်းကောင်းကျိုးတွေတောင်မကဆိုးကျိုးတွေပါရှိနေတာပါပဲ
မှန်တာပေါ့ရှင်ကျမတို့အပါအဝင်လူအတော်များများဟန်ဖုန်းတွေကိုသုံးနေကြသလိုမြန်မာနိုင်ငံမှာဆိုရင်လည်းအရင်ကအစမတန်စည်းကြီးရာကြောင့်လူတိုင်းမသုံးနိုင်ခဲ့ပဲနဲ့ဒီ2014ခုနှစ်ကမှမူဝါဒအပြောင်းလဲလုပ်လိုက်ပြီးတဲ့နောက်ပိုင်းမြန်မာနိုင်ငံရဲ့လူဦးရေ53သန်းနီးပါးမှာ90ရာခိုင်နှုန်းနီးပါးဟန်ဖုန်းသုံးနေကြပြီလို့တရားဝင်ထုတ်ပြန်ချက်တွေမှာပြောထားတယ်မလားရှင်။ဒီတော့ဒီလူသန်းပေါင်းများစွာသုံးစွဲနေတဲ့ပစ္စည်းတစ်ခုရဲ့အားသာအားနည်းချက်တွေကိုသိထားတာကောင်းတာပေါ့ရှင်
။ကဲဒီတော့ကျွန်တော်တို့လေ့လာထားသလောက် VOA ပရိသတ်ကိုပြန်ပြီးမျှဝေရအောင်ပါ။ဟန်ဖုန်းရဲ့ပထမဆုံးအားသာချက်ကတော့တရားနဲ့တရားအချိန်မရွေးအဆက်အသွယ်လုပ်နိုင်တာပါ။ကိုမိသားစုနဲ့မိတ်ဆွေတွေနဲ့လို့ဖို့ဂိုင်ဘက်တွေနဲ့စသည်အားဖြင့်အဆက်အသွယ်မပြတ်လုံနေလို့ရပါတယ်။နောက်ဆုံးကားကျက်လို့လမ်းမှာကြာနေရင်တော့မှမပြင်းရအောင်တယောက်ယောက်နဲ့စကားပြောနေလို့ရတယ်လေ
။ဒါမဲ့အဲ့ဒီအဆက်အသွယ်မပြတ်လုံနေနိုင်တာကပဲအားနည်းချက်လည်းဖြစ်နေပြန်ပါတယ်။ဟန်ဖုန်းရှိနေတဲ့အခါကျတော့လူတိုင်းကအချိန်မရွေးနေရာမရွေးကိုယ့်ကိုဆက်သွယ်နိုင်တယ်ဆိုတဲ့သဘောတက်ရောက်တယ်လေ။မိသားစုနဲ့အပန်းဖြေခီးထွက်နေတဲ့အချိန်ကိုယ့်လောက်ကဖုံးခေါ်လာနိုင်တယ်။နောက်ကကရုပ်ရှင်ုံထဲမှာရောက်နေတဲ့အချိန်တယောက်ယောက်ကဆက်သွယ်လာနိုင်တယ်။အကူကြီးလိုအပ်နေတဲ့မိတ်ဆွေတရားယောက်ကလည်းအဆက်မပြတ်ဖုန်းခေါ်တာစာတူပို့တာမျိုးတွေလည်းရှိလာနိုင်တယ်ဆိုတော့တခါတခါမှကို့အတွက်အနောက်ရှက်လို့ဖြစ်တတ်တာကြောင့်ဒီအချက်ကိုပဲအားနည်းချက်အဖြစ်နဲ့လည်းမြင်နိုင်ပါတယ်
။နောက်ထပ်အသားချက်တစ်ခုကတော့ဘီယန်ရယ်ကင်းအောင်ဟန်ဖုန်းကအကူကြီးပေးနိုင်တယ်ဆိုတဲ့အချက်ပါ။ကို့ကားပြက်လို့ပဲဖြစ်ဖြစ်လမ်းပြောက်နေလို့ပဲဖြစ်ဖြစ်ကို့ကိုယ်ကိုလုံခြုံနေလို့မခံစားရတဲ့နေရာတစ်ခုခုမှာရောက်နေရင်ပဲဖြစ်ဖြစ်အခက်အခဲတွေ့အန်ဒရယ်ကြတဲ့အခါမျိုးမှာရဲတပ်ဖွဲ့လူအရေးပေါ်အကူအညီပေးမဲ့ဌာနတွေကိုယ့်ကိုလာကူနိုင်မဲ့မိသားစုဝင်တွေဒါမှမဟုတ်မိတ်ဆွေတွေကိုချက်ချင်းအဆက်အသွယ်လုပ်နေတာကိုဟန်ဖုန်းရဲ့အားသာချက်ဖြစ်သတ်မှတ်ထားပါတယ
်။ဒီအချက်မှလည်းအားနည်းချက်တွေရှိနေတာကိုသုတေသနပြုလေ့လာချက်တွေကနေတွေ့ထားပါတယ်။အမေရိကန်ပြည်ထောင်စုမှာရေမတော်တဆမှု28ရာခိုင်နှုန်းဟာဟန်ဖုန်းသုံးလို့ကားကိုအာရုံစိုက်မှုညော့သွားတာကြောင့်ဖြစ်ရတာလို့ National Safety Council လို့ခေါ်တဲ့အမေရိကန်ဘေးအန္တရာယ်ကင်းရှိရေးကောင်စီကခန့်မှန်းထားပါတယ်။
ဒါ့အပြင်ဟန်ဖုန်းသုံးယာဉ်မောင်းသူနဲ့အရက်မူးပြီးယာဉ်မောင်းသူတွေအကြားနှိုင်းယှဉ်တဲ့ယူထာတက္ကသိုလ်ရဲ့2006ခုနှစ်ကလေ့လာချက်တစ်ခုမှာဟန်ဖုန်းသုံးရင်ကားမောင်းသူတွေဟာသွေးထဲမှာအရက်ရာခိုင်နှုန်း 3.38 ရာခိုင်နှုန်းရှိအောင်တောက်ထားသူတွေလိုပဲရင်းအန္တရာယ်ရှိတယ်ဆိုတာတွေ့ထားပါတယ
်။ဟန်ဖုန်းတွေကနေကျန်းမာရေးထိခိုက်စေနိုင်တာတွေကိုတွေ့ထားတဲ့လေ့လာချက်တွေလည်းရှိပါတယ်။ဟန်ဖုန်းအသုံးပြုတာနဲ့ကင်ဆာယောဂါကြားမှာအဆက်ဆက်ရှိတဲ့ဆိုတာကိုအမေရိကန်ကင်ဆာအင်စတီကျူကလှုပ်ထားတဲ့လေ့လာချက်အများပြားရှိပြီးတော့သူတို့ရဲ့ဝက်ဘ်ဆိုက်မှာအဲ့ဒီတွေးရှိချက်တွေကိုတင်ထားပါတယ်။ဒါအပြင်ဟန်ဖုန်းကြောင့်သွေးတိုးနိုင်စိတ်ချယောဂါဖြစ်နိုင်တယ်ဆိုတဲ့ယူဆချက်တွေလည်းရှိပါတယ်
။ဟန်ဖုန်းတွေကိုဈေးတက်တက်တာတာနဲ့လူတိုင်းနှိပါအသုံးပြုလာနိုင်တာတိတ်မကြလှသေးတဲ့မြန်မာနိုင်ငံလူမျိုးအတွက်ကတော့လက်ရှိမှာအားနည်းချက်တွေထက်အားသာချက်တွေကိုပဲပိုပြီးသတိပြုမိနေကြအောင်ပါ။မြန်မာနိုင်ငံကအိမ်အောင်စုအများစုမှာလန်းလိုင်းလို့ခေါ်တဲ့အိမ်မာတက်ထားတဲ့ပုံမျိုးမရှိခဲ့ကြပါဘူး။အဲ့ဒီချိန်ကာလတွေမှာပြည်ပရောက်နေသူတွေနဲ့ဆက်သွယ်ဖို့မဆိုထားနဲ့ပြည်တွင်းမှာရှိနေသူချင်းတောင်အဆက်သွယ်လို့ဖို့တိတ်ခက်လာပါတယ်။အခုတော့ပြည်တွင်းပြည်ပအဆက်သွယ်တွေတိတ်ကိုလွယ်ကူအဆင်ပြေသွားတာအထင်ရှားပါ
။ဒါကြောင့်လဲလက်ရှိအချိန်မှာတော့မြန်မာနိုင်ငံကဟန်ဖုန်းသုံးဆွဲတဲ့သူတွေအနေနဲ့သူတို့ထက်အရင်နှစ်ပေါင်းများစွာကတည်းကဟန်ဖုန်းကိုသုံးလာကြတဲ့တခြားနိုင်ငံတွေကလူတွေလောက်ဟန်ဖုန်းကြောင့်ငွေကြေးကုန်ကြမှုအပိုင်းမှာတိတာတဲ့အားသာချက်အားနည်းချက်တွေမရှိလာသေးပါဘူး။တခြားနိုင်ငံအများပြားမှာတော့ဟန်ဖုန်းကြောင့်ငွေကြေးကုန်ကြမှုတက်တာစီတဲ့အချက်တွေရှိသလိုဟန်ဖုန်းကြောင့်ပဲငွေကြေးပိုးပြီးတော့ကုန်ကြရတာတွေလည်းရှိပါသေးတယ်
။အခုတင်ပြပြီးသမျှအချက်တွေကတော့အများအားဖြင့်လူငယ်လူလတ်လူကြီးပိုင်းမှာဟန်ဖုန်းနဲ့ပတ်သက်တဲ့အားသာချက်အားနည်းချက်တွေပါ။ဟန်ဖုန်းသုံးတဲ့ကလေးတွေနဲ့ဆယ်ကျော်သက်အရွယ်တွေအတွက်အားသာချက်အားနည်းချက်တွေလည်းရှိပါသေးတယ်။ဒီနေရာမှာအရင်ဆုံးပြောဖို့ရှိတာကတော့ကလေးနဲ့စေကျော်သက်အရွယ်အတွက်ဘယ်အသက်အပိုင်းချမှာဟန်ဖုန်းစပြီးသုံးသင့်တယ်ဆိုတဲ့သတ်မှတ်ချက်တိတိကျကျမရှိဘူးဆိုတာပါပဲ
။က ခလေးဓမ္မမုတ်ဆဲကျော်တက်တူကိုဟန်ဖုန်းဝယ်ပေးမလားဆိုတာကိုစဉ်းစားတဲ့နေရာမှာမိသားစုတစုနဲ့တစုမတူနိုင်ပဲသက်ဆိုင်ရာအကြောင်းအချက်အမျိုးမျိုးအခြေအနေအမျိုးမျိုးပေါ်မှာမူတည်ပြီးတော့စဉ်းစားဆုံးဖြတ်ကြတာပါဥပမာစနစ်အရွယ်ခလေးငယ်တယောက်ဟန်ဖုန်းသုံးနေတာနဲ့စနစ်အရွယ်တိုင်းမှာဟန်ဖုန်းကင်လို့ရတယ်ကင်ဖို့လိုတယ်လို့တသမှတ်ချင်းသတ်မှတ်လို့မရတဲ့သဘောပါပဲ
ဘလို့ပဲဖြစ်ဖြစ်အခြေအနေအကြောင်းကြောင့်ခလေးအရွယ်ဒါမှမဟုတ်ဆယ်ကျော်သက်အရွယ်ကိုဟန်ဖုန်းပေးသုံးဖို့လိုအပ်ပြီးဆိုရင်တော့ကောင်းကျိုးဆိုးကျိုးတွေတွန်တွဲနေတာကိုမိဘအုပ်ထင်းသူတွေအနေနဲ့အထူးသတိပြုထားတဲ့မှာတယ်
။တိသားထင်ရှားတဲ့ကောင်းကျိုးတွေကတော့ခလေးရဲ့နေတူဝါလှုပ်ဆောင်ပွဲရတွေကိုမလစ်ဟင်ပဲစနစ်တကျစီစဉ်နိုင်ဖို့အတွက်ခလေးနဲ့မိဘတွေအကြားအဆက်အသွယ်မပြတ်လှုပ်လို့ရတာ။နောက်ဘေးရန်ကြီးချုံလာတဲ့အခါဟန်ဖုန်းကိုသုံးပြီးချက်ချင်းကူညီတောင်းလို့ရနိုင်တာစတဲ့အချက်တွေပါပဲ
။အလားတူပါပဲ။တိသားထင်ရှားတဲ့အားနည်းချက်တွေကတော့ကိုကလေးကသူများကိုအနိုင်ကျင့်ပူကြတဲ့အခြေအနေမျိုးဖြစ်စေနိုင်တယ်လို့ကိုကလေးကိုယ်တိုင်ဟန်ဖုန်းကြောင့်အနိုင်ကျင့်ပူကြခံရတာမျိုးဖြစ်နိုင်တာအထူးသဖြင့်တော့ဟန်ဖုန်းတွေဟာအင်တာနက်အသုံးပြုနိုင်တဲ့အတွက်အွန်လိုင်းပေါ်မှာအဲ့လိုအခြေအနေမျိုးကြုံရနိုင်ကြီးကိုဆိုလိုတာပါ
နောက်တစ်ချက်ကဟန်ဖုန်းမဲ့သုံးနေတဲ့အတွက်ကိုလက်လှုပ်ရှားဆော့ကစားတာမျိုးနေသွားပြီးတော့ကျန်းမာရေးထိခိုက်နိုင်တာနောက်နီးပညာပေါ်မှာသိမ့်မိခိုလွန်ပြီးကိုကိုကိုအားကိုးလို့စိတ်ရော့ချသွားတာမျိုးတွေကိုအားနည်းချက်တွေအဖြစ်နဲ့သတိပေးထားတယ်ရှင်
ဟန်ဖုန်းဟာခေတ်သစ်လူမှုဘဝမှာမရှိမဖြစ်လူသုံးပစ္စည်းတစ်ခုဖြစ်လာနေပြီးအာသာချက်တွေကိုစောင်းအားနည်းချက်တွေကိုရှောင်နိုင်ရင်ဖြင့်ဟန်ဖုန်းကကိုယ့်ကိုအတုံးချတဲ့အခြေအနေမရောက်ဘဲကိုကသာသူ့ကိုအတုံးချတဲ့အခြေအနေမျိုးရောက်နိုင်မှာဖြစ်ပါတယ်ခင်ဗျာ
ဟန်ဖုန်းတို့ရဲ့အားနည်းချက်အာသာချက်တွေအကြောင်းကိုကျော်ကျော်သိန်းကဘလော့ဂါရီပြောသည်။အစီအစဉ်မှာတင်ပြသွားတာပါရှင်
မြန်မာပိုင်းရုပ်မြင်သံကြားအစီအစဉ်တွေကိုဒီမိုကရက်တစ်မြန်မာအသံ DVB ရုပ်သံလိုင်းကနေဖန်ယူကြည့်ရှုနိုင်ပါတယ်။ DVB ရုပ်သံစလောင်းကနေပြီးတော့နေ့စဉ်ည10နာရီနဲ့မနေ့9နာရီခွဲအချိန်တွေမှာဖြစ်ပါတယ်။ပုံမှန်ကြည့်ရှုနေကြ VOA ရဲ့ Asia Set 7ဂျိုးလူကနေပြတာတဲ့မိနစ်30စာနောက်ဆုံးရနိုင်ငံတကာနဲ့မြန်မာသတင်းတွေအပြင်သတင်းဆောင်မတွေတွေးဆမေးမြန်းကန်းတွေနဲ့အပတ်စဉ်ကဏ္ဍတွေကို DVB ရုပ်သံလိုင်းမှာနေ့စဉ်ပုံမှန်ကြည့်ရှုနိုင်ပါတယ်ရှင်။
VOA မြန်မာပိုင်းရဲ့တနင်္လာနေ့ညဖက်အစီအစဉ်တွေကို line to meter 16 25 30နဲ့ line line meter 190တို့ကနေဆက်လက်ထုတ်လွှင့်နေပါတယ်။အခုတော့တက်တန့်ရောင်တင်လွှာအစီအစဉ်ရဲ့အလဲပါအမှုပညာလောကနဲ့ထင်ရှားကြော်ကြားသူတွေရဲ့သတင်းတော်တွေကိုမအေးသနာကျော်ကစူးစီးတင်ပြထားပါတယ
်။မင်္ဂလာပါရှင်။အားလုံးစိတ်လက်ပျော်ရွှင်ပေါ်ပါကြပါစေ။ဒီတစ်ပတ်တက်တဲ့ရောင်သတင်းလောင်မှာတော့ပြီးခဲ့တဲ့သတင်းဘက်ကကျင်းပသွားတဲ့ Golden Globe ရွှေကမ္ဘာလုံးဆုချီးမြှင့်ပွဲမှာဘာကြောင့်အနဲ့ရောင်တွေလွှမ်းနေရတာပါလဲပြီးတော့အခုနှစ်သင်2018မှာနောက်တိုင်းဂီတအသွင်ပြင်ဘလို့ဖြစ်နိုင်တယ်လဲပြောပြပေးသွားမှာဖြစ်ပါတယ်ပြီးခဲ့တဲ့တင်းငရီဇန်နဝါရီလ9ရက်နေ့ကကျင်းပတဲ့ Golden Globe ရွှေကမ္ဘာလုံးဆုချီးမြှင့်ပွဲမှာတော့အမျိုးသားတွေရဲ့ကြာကြာနာနာတက်ဆီရိုဝှစ်စုံတွေကအစအခမ်းအနားကကော်ဇော်နီပေါ်မှာဝေဝဲကြတဲ့ခေါဝင်ရှိတွေအစုံအမဲရောင်တွေဆင်မြန်းလာတာတွေ့ရပြီးတော့သူတို့ကအလုပ်ခွင်မှာကြုံရတဲ့လိမ္မာရေးဆိုင်ရာအနှောက်အယှက်မှုတွေအစုံသက်ရေး Times Up အချိန်စီးပြီးဆိုတဲ့လှုပ်ရှားမှုမှာပါဝင်တဲ့အနေနဲ့အဲ့လိုမျိုးအနဲ့ရောင်ဝစ်စုံတွေဝစ်ဆင်လာကြတာဖြစ်ပါတယ်။နာမည်ကျော်မင်းသမီးတွေဖြစ်တဲ့ Jessica Chastain, Laura Dern နဲ့ Natalie Portman တို့လိုရွှေကမ္ဘာလုံးဆုတစ်ကြိုရွေးချယ်ခံရသူတွေကအစားရွှေပွဲလာပရိသတ်တွေအစုံအနဲ့ရောင်ဝစ်စုံတွေဆင်မြန်းလာကြပါတယ်။စုပေးပွဲအခမ်းအနားတခြားလုံးမှာလည်းဒီလိုမျိုးဟောလိဝုဒ်လုပ်ငန်းငွေမှာပါကြုံတွေ့ရတဲ့လိမ္မာရေးဆိုင်ရာနှောက်ယှက်မှုဖြစ်ရပ်တွေကိုဝေဖန်ပြောသွားကြပါတယ်။ဒီစုပေးပွဲမကျင်းပမီသတင်းပတ်တွင်ကပဲလုပ်ငန်းငွေမှာကြုံတွေ့ရတဲ့လိမ္မာရေးဆိုင်ရာမတော်မတရားလုပ်ရပ်တွေအဆုံးသက်ရေးကင်တွယ်ဖို့ Times App လှုပ်ရှားမှုကိုသူတို့စတင်လိုက်ကြပြီးတော့ဟောလိဝုဒ်နာမည်ကျော်မင်းသားမင်းသမီးတွေ၊ဒါရိုက်တာတွေ၊ဇာညွန်ဆရာတွေအားလုံးပေါင်းအယောက်300စုပေါင်းလှုပ်ဆောင်တာပါ။ဒီ Times Up လှုပ်ရှားမှုကြောင့်လူများသိအောင်လှုပ်ဆောင်တဲ့အနေနဲ့ Oscar ဆုရှင်မင်းသမီး Natalie Portman ကအရင်သတင်းဘက်ကပဲသူ့ရဲ့ Instagram လူမှုကွန်ရက်အစာမျက်နှာကနေပြောဆိုရေးသားမှုတွေလုပ်ခဲ့သလိုရွှေကမ္ဘာလုံးဆုပေးပွဲအခမ်းအနားကိုတော့အနေရောင်ကတိပါဂါဝင်ရှင်နဲ့တက်ရောက်လာခဲ့ပါတယ်။ကိုဝင်ကြီးနဲ့မင်းသမီး America Ferrera ကသူနဲ့အတူလာခဲ့ပြီးတော့သူကတော့အနေရောင် Sequence တို့ဂါဝင်ရှင်ပေါ်မှာအနေရောင် Jacket ထပ်ဝစ်ပြီးတော့ Gozoni ပေါ်မှာနှစ်ယောက်တွဲတက်ပုံရိုက်ခံခဲ့ပါတယ်။
သူတို့တွေရဲ့ဝတ်စုံရောင်ရွေးချယ်မှုကအနည်းအောင်ဆိုပေမဲ့လည်းမင်းသားမင်းသမီးတွေကသူတို့ရဲ့ဝတ်စုံတွေကိုဒီဇိုင်းမျိုးစုံပုံစံမျိုးစုံနဲ့ထွင်ဝတ်ကြတာပါ First they kill my father အဖေကိုသူတို့အရင်တက်လိုက်ကြတယ်ဆိုတော့သူတရေတာလို့ရိုက်ကူးတဲ့ဇက်ကားအတွေ့တစ်ကြိုရွေးခံရတဲ့မင်းသမီးအန်ဂျလီနာဂျိုလီကတော့သူ့ရဲ့သားဖြစ်တဲ့ Pax နဲ့အတူစူပေဘွယ်တက်ရောက်လာခဲ့ပြီးတော့သူကတော့ငှက်မွေးအနာကွန်းနဲ့ဇာပါဝတ်ယုံအနည်းအောင်ကာဝင်ရှင်နဲ့တိတ်ကိုလှနေခဲ့ပါတယ်ရှင်2018ခုနှစ်မှာတတိထားစောင့်ကြည့်ရမယ့်ဂီတအဖွဲ့ရဲ့အဆိုတော်တွေဘယ်သူဖြစ်မလဲကြည့်ရအောင်ပါ Indie ဂီတအဖွဲ့တစ်ဖွဲ့ဖြစ်တဲ့အဖွဲ့ဝင်၄ယောက်နဲ့ Pale Waves အဖွဲ့ကတော့အင်္ဂလန်က Manchester မြို့မှာပရိသတ်တော်တော်များရနေတာပါသူတို့၄ယောက်ကအိမ်မှာကြောင်းတက်ရင်းစုံပြီးတော့အဖွဲ့ဖွဲ့ဖြစ်တာပါ BBC ရဲ့ Sound of 2018 2018အတွက်အတန်းဆိုတဲ့အစီအစဉ်မှာသူတို့က Indie ဂီတကနေပြီးတော့လူများနားထောင်တဲ့ဂီတပုံစံပဲပြောင်းရင်ပြောင်းမယ်လို့ပြောသွားခဲ့ပါတယ်American ပြောင်စုကအမျိုးသမီးအဆိုတော် Cardi B ကလည်း2018မှာနာမည်တော်တော်ကြီးမဲ့ပုံရှိပါတယ်သူက1998နောက်ပိုင်းတွေကကြီးမဲ့ဆိုရင် Billboard Hot 100 Billboard ရဲ့ Hot ဖြစ်ဆုံး100ဆင်းမှာပထမဦးဆုံးအမျိုးသမီး Rap အဆိုတော်နံပါတ်1ရတဲ့သူဖြစ်နေ Bodak Yellow တချင်နဲ့နံပါတ်1ကိုချိန်ပါတယ်အဲ့တချင်က online ပေါ်မှာအကြီးကျယ်ပေါက်သွားပြီးတဲ့နောက်အဲ့လိုမျိုး Billboard စီးရင်းနဲ့တခြားစီးရင်းတွေမှာထိတ်ကိုရောက်သွားတာပါဒီတချင်းနဲ့ပဲအကောင်းဆုံး rap တချင်းဖျော်ဖြေမှုဆုနဲ့အကောင်းဆုံး rap တချင်းဆုလို့ရရှိခဲ့ပါတယ်။ British အဆိုတော့ Ed Sheeran ကတော့2018ကိုဆုနှစ်ထပ်ခုနဲ့ဝင်တယ်လို့ UK အကောင်းဆုံးတေးစင်ပြုစုတဲ့ official charts ကပြောပါတယ်။သူက Divide ဆိုတဲ့တေးတပြားနဲ့အကောင်းဆုံးတေးတပြားစီးရင်မှာနံပါတ်1ချိန်ပြီးတော့ Perfect ဆိုတဲ့တချင်းနဲ့တော့တပုတ်ထဲတချင်းတပြားစီးရင်မှာနံပါတ်1ချိန်ပါတယ်။ Lady Gaga ကတော့ Las Vegas Casino မြို့တော်မှာအခြေစိုက်ပြီးတော့Park MGM Hotel ကြီးမှာနှစ်နှစ်တာဖျော်ဖြေသွားဖို့ငှားခံရလို့ဒီဇင်မာလာတွေကစပြီးတော့ဖျော်ဖြေနေပါပြီ။သူ့အရင်တုန်းကတော့ Celine Dion, Britney Spears နဲ့ Shania Twain တို့အဲ့ဒီလိုပဲ Las Vegas မှာကာလာရှည်ဖျော်ဖြေခဲ့ကြပါလိမ့်ရှင်။တရင်လောအစီအစဉ်ကိုရေဒီယိုမှာအပတ်စဉ်တနင်္လာညပိုင်းအစီအစဉ်မှာထုတ်လွှင့်ပေးနေပါရှင်။ဒီတရင်လောကိုရုပ်ရောအတန်ရောအပြည့်အစုံကြည့်ချင်နေဆိုရင်တော့ရုပ်မြင်သံကြားမှာတနင်္ဂနွေမနေ့တိုင်းမှာစတင်ထုတ်လွှင့်တဲ့ VOA အပတ်စဉ်မဂ္ဂဇင်းအစီအစဉ်မှာကြည့်ရှုနိုင်ပါတယ်။ VOA မြန်မာပိုင်းရဲ့အင်တာနက်မှာဆိုရင်လည်း YouTube နဲ့ Facebook စာမျက်နှာတွေပေါ်မှာရှုစားနိုင်ကြပါရှင်။ပျော်ရွှင်စရာနေ့လေးတစ်နေ့ဖြစ်ကြပါစေနော်။ I'll have my own yacht. I'll have my own jet. Painted on the side and bright red.
ပညာလောကနဲ့ချင်းရှားကြောကြားသူတို့ရဲ့တည်တင်းတူတူတော်တော်လေးကိုမအေးသနာကျော်ကစူးစီးတင်ပြတော်တာပါရှင်။အခုတော့သတင်းပတ်ဆိုင်ကဏ္ဍနောက်တစ်ခုဖြစ်တဲ့သူယုံကြည်ရအစီအစဉ်ရဲ့အလဲပါ။ခုတစ်ပတ်အစီအစဉ်မှာတော့မြန်မာနိုင်ငံမှာပညာရေးစနစ်နဲ့လူသားအရင်းအမြစ်အရေးသွေးကောင်းပြုစုပြောင်းရောင်းပေးဖို့အရေးတကြီးလိုအပ်နေပြီလို့ယုံကြည်ယူဆတဲ့ပန်ပန်ရဲ့ယုံကြည်ရကိုနားဆင်ကြပါမယ်။မမိုးဖြူကအစီအစဉ်တင်ဆက်ထားပါတယ်ရှင်။
ဒီသိကောင်းမွန်တဲ့လူသားရင်းမြစ်တွေကသာနိုင်ငံတကာနိုင်ငံကိုကောင်းမွန်အောင်ပြုဆောင်တည်ဆောက်နိုင်ရမယ်လို့ယုံကြည်ပါတယ်။ဒီနေ့မြန်မာနိုင်ငံရဲ့စက်သေးပြဿနာတွေရဲ့ရင်းမြစ်ကိုတခြားလေးလာကြည့်လိုက်ရင်လည်းလူသားရင်းမြစ် quality ကျဆင်းနေမှုကြောင့်ကရခိုင်နှုန်းပိုများနေတာကိုတွေ့ရပါတယ်။မြန်မာနိုင်ငံရဲ့လူသားရင်းမြစ် quality ကျဆင်းမှုပြဿနာရဲ့ရင်းမြစ်ကတော့88မှာကျောင်းတွေကိုနှိရှိလာများပိတ်ပစ်ပြီးပညာရေးစနစ်ရိုက်ချိုးဖျက်ဆီးခံလိုက်ရတာကနေကျောင်းတွေပြန်ခွင့်တဲ့အခါကျောင်းသားတွေဟာမေကွန်းရဒါချက်ဒါဖြေခူးချအောင်နဲ့ပညာရေးစနစ်ကြီးတစ်ခုလုံးဗျမ်းပရာဖြစ်သွားခဲ့ရတာကြောင့်ပါပဲအကျိုးဆက်အနေနဲ့အခုချိန်မှာလုပ်ငန်းတွေပြဿနာတွေနေရာနှက်မှာကြုံတွေ့နေကြရပြီးစိတ်နှောင့်ယှက်ဖြစ်စရာတွေနေ့စဉ်လိုလိုကြုံတွေ့နေကြရပါတယ်ဒါကြောင့်အစကောင်းမှနှောင့်တကြဆိုသလိုပဲကလေးလူငယ်တွေကိုမူကြိုကလေးကစပြီးတော့စိတ်ဓာတ်ရောမူကျင့်မှာပါတခါတည်းရည်သွေးကောင်းအောင်လက်ချင်းပြုစုပြုဆောင်ပေးကြမှသာလူကြီးလူကောင်းလေးတွေဖြစ်လာမှာပါပညာရေးစနစ်နဲ့လူသားရင်းမြစ် quality ကောင်းအောင်လက်ချင်းပြုစုပြုဆောင်ပေးကြဖို့ရည်တကြီးလိုအပ်နေပါတယ်။ဥပမာအနေနဲ့ပြောရရင်အင်းကြီးချင်းထိုင်းနိုင်ငံမှာဆိုကလေးလူမူကြိုကလေးကမနေ့ဆိုလို့ရှိရင်မ နိုင်ငံတော်ပေါ်သစ္စာရှိအောင်နိုင်ငံတော်တချင်နေ့တိုင်းတည်ဆူရပါတယ်နိုင်ငံတော်အလံလေးပြုပြီးကိုလက်ကြန့်ခိုင်အောင်5မိနစ်ခြေလက်လှူရှာလေးကျင့်ကမ်းလုပ်ရပါတယ်ပြီးရင်5မိနစ်တမာတိထိုင်ကြရပါတယ်ဘာသာရေးမဟုတ်ပါဘူးအသက်ပြင်းပြင်းရှူတာထုတ်တာကိုမှတ်တာပါအဲ့ဒါကလေးတွေကိုလှုပ်လှုပ်တဲ့အခါမှာတမာတိအားကောင်းစီပြီးတော့စူးစိုက်အားကောင်းအောင်လေ့ကျင့်ပေးတာပါပြီးရင်တငယ်တန်းကလေးတွေကဒဒန်းကလေးတွေကိုစတင်နှုတ်ဆက်ကာရဝပြုရပါတယ်ပြီးမှဒဒန်းကလေးတွေကတငယ်တန်းကလေးတွေကိုပြန်နှုတ်ဆက်ကာရဝပြုရပါတယ်ပြီးလို့ရှိရင်အားလုံးတူတူဆရာဆရာမကိုနှုတ်ဆက်ကာရဝပြုစီခြင်းဖြင့်ကြီးသူကိုယူသည်ရွယ်သူကိုလေးစားငယ်သူကိုတနာတတ်အောင်နေ့စဉ်အသေးကျင့်လုပ်ထားပေးတာပါ Valentine Day တို့ Father Day တို့ Christmas New Year တို့ရောက်လို့ရှိရင်လည်းလက်မှုနှုတ်ပညာလေးတွေကိုယ်တိုင်လုပ်ကြရပါတယ်ကတ်ကလေးတွေလက်ဆောင်ဖက်လာလေးတွေကိုကိုယ်တိုင်အကြောင်းချေရွက်ဖက်ကလေးတွေညက်ဒီဇိုင်းလှလှလေးတွေလုပ်ကြရပါတယ်လက်မှုအမှုပညာရဲ့အခြေခံဖြစ်တဲ့အရောင်တွေအကြောင်းကိုတင်ရပါတယ်ဘယ်ရောင်နဲ့ဘယ်ရောင်နဲ့ဆက်ရင်ဘာရောင်ရတယ်ဘယ်ရောင်နဲ့ဘယ်ရောင်နဲ့ကလိုက်ဖက်တယ်ဆိုတာကိုတငယ်တန်းကလေးကတင်ကြားထားလို့ကလေးတွေကသိနေကြပါတယ်တခါကလေးလည်းအချက်ပြုတ်တုတ်လို့လည်းလုပ်ရပါတယ်အာဆီယံအကြောင်းကိုဘာသာရပ်တစ်ခုအနေနဲ့တင်ကြားရပြီးမူကြိုတငယ်တန်းအခန်းတိုင်းမှာအာဆီယံကတွန်းလေးတွေရေးဆွဲကတ်ထားပြီးလို့ကလေးတွေကအာဆီယံအကြောင်းကိုငငယ်လေးကနောကြည့်နေပါတယ်။တစ်နှစ်ကိုနှစ်ကြိမ်ဒီတန်တရာလေးလာရေးခီးစဉ်တွေလည်းစီစဉ်ပေးပါတယ်။ကိုယ်နိုင်ငံရဲ့အဓိကကျတဲ့စိုက်ပျိုးရေးမွေးမြူရေးနေရာတွေကိုဦးစားပေးလေ့လာခိုင်းပါတယ်။ကိုယ်နိုင်ငံနဲ့စီးပွားဖက်နိုင်ငံတွေဖြစ်တဲ့တရုတ်မြန်မာစကားတွေလည်းသင်ပေးပါတယ်။တမောင်းများစွာသောပြည်သူတွေကိုချင်းနဲ့တပြင်းညီ TVSM ကနေမီဒီယာအားကောင်းကောင်းနဲ့တပြိုင်နက်အသိပညာပေးထားပါတယ်။ဒီလိုပြည့်စုံပြူထောင်ပေးမှုကြောင့်လက်မှုပစ္စည်းတွေအစားအသောက်ထုတ်ကုန်တွေကမ္ဘာကိုဖြန့်စီနိုင်တဲ့ခြေဈေးကွက်ကြီးတွေဖွံ့ဖြိုးတိုးတက်ထွန်းကားလာတာကိုတွေ့ရပါတယ်။အာဆီယံထဲမှာလည်းအင်းကြီးချင်းနိုင်ငံတွေနဲ့ရင်မောင်တန်းနိုင်ပါတယ်။ဒါတွေအားလုံးဟာကိုယ်နိုင်ငံရဲ့လူသားချင်းမြစ်တွေကိုစနစ်တကျပြည့်စုံပြူထောင်ပေးမှုရဲ့အသီးပွင့်နေပါတယ်ရှင်။ဒါကြောင့်ပညာရေးစနစ်ကောင်းကောင်းနဲ့ကျမတို့နိုင်ငံရဲ့လူသားချင်းမြစ်တွေကိုစနစ်တကျလက်ချင်းပြည့်စုံပြူထောင်ပေးကြပါစို့လို့တိုက်တွန်းလို့ဆိုအပ်ပါတယ်ရှင်။ကျေးဇူးတင်ပါတယ်ရှင်။
အပတ်စဉ်တင်ဆက်နေတဲ့သူယုံကြည်ရာကဏ္ဍအတွေ့ဘလို့အကြောင်းအရာမျိုးမှမဆိုကိုယုံကြည်ရာလေးတွေကိုပါဝင်ဆွေးနွေးပြဖို့ဖိတ်ခေါ်ပါရစေ။ email လိပ်စာ burmese@voanews.com burmese@voanews.com ကိုစာရေးပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုအကြောင်းကြားလိုက်ပါခင်ဗျာ။ကျွန်တော်ပြန်ဆက်သွယ်ပါမယ်။
မောဖြူစီစဉ်တင်ဆက်တဲ့တယုံကြည်ရစီစဉ်ပါရှင် VOA ကနေထုတ်လွှင့်ပေးနေတဲ့နေစဉ် TV သတင်းလောအစီအစဉ်တွေကိုညနေပိုင်းရေဒီယိုအစီအစဉ်ပြပချင်း9နာရီမှာ Asia Set 70ကနေဖန်ယူကြည့်ရှုနိုင်ပါတယ်။ဒါနဲ့မကတရက်ထုတ်လွှင့်ချိန်နဲ့တပြေးညီ VOA ရဲ့အင်တာနက်ဆာမျက်နှာဖြစ်တဲ့ burmese.voanews.com မှာကြည့်ရှုနိုင်သလို VOA ရဲ့ YouTube, Twitter နဲ့ Facebook တို့ကနေပြီးတော့လည်းကြည့်ရှုနာဆင်နိုင်ကြပါရရှင်။ခရော့ချန်ရှိနေတဲ့အချိန်တွင်တရင်ချင်းချုပ်ကမှတင်ငင်ထိုက်ကပြောပြပေးပါဦး။
ဟေတီအယ်ဆာဗေဒိုနဲ့အာဖရိကကရွှေ့ပြောင်းဝင်ရောက်လာသူတွေကိုညစ်ပတ်ဆုတ်ပြတ်နေတဲ့နိုင်ငံတွေကနေလာသူတွေအဖြစ်အမေရိကန်သမ္မတဒေါ်နယ်ထရန့်ကပြောဆိုခဲ့ကြောင်းသတင်းတွေထွက်ပေါ်လာပြီး၃ရက်အကြာမှာအမေရိကန်သမ္မတကသူဟာလူမျိုးရေးခွဲခြားသူမဟုတ်ဘူးဆိုပြီးမနေ့တင်းင်းကနေနေ့ကညင်းဆိုပါတယ်ဖလော်ရီဒါပြည်နယ်ကသမ္မတပိုင်နဲ့မားအီလာကိုအပန်းဖြေအင်ယာမှာသတင်းထောက်တဦးရဲ့မိကုံးကိုဖြေကြားထားမှာတော့ခမရတွေးဆုံမေးမြန်းခဲ့သမျှအထဲမှာကျွန်တော်ဟာလူမျိုးရေးခွဲခြားမှုမရှိဆုံးသူတူဖြစ်တယ်လို့ဖြေကြားခဲ့တာပါ။အမေရိကန်ပြည်ထောင်စုတွင်းကအာဖရိကနဲ့ဟေတီရွှေ့ပြောင်းဝင်ရောက်သူတွေကိုအမေရိကန်သမ္မတကရင့်ရင့်တီးတီးပြောဆိုခဲ့တဲ့ဆိုတဲ့သတင်းတွေနဲ့ပတ်သက်ပြီးရှင်းပြဖို့အမေရိကန်တန်တမန်တဦးကိုတောင်အာဖရိကကခေါ်ယူဆွေးနွေးဖို့လည်းရှိနေပါတယ်။လွှဲမှုကြီးကြပ်ရေးနဲ့ပတ်သက်လို့အမေရိကန်သမ္မတအင်ဘီရော့ကစီဝေးပွဲမှာသမ္မတထရန့်ကဒီလိုပြောဆိုခဲ့တာနဲ့ပတ်သက်ပြီးတော့လွှတ်တော်အမှတ်တရမယုံနိုင်အောင်ဖြစ်ခဲ့ရတယ်လို့လည်းသတင်းတွေမှာဖော်ပြနေကြပါတယ်။အီရန်နိုင်ငံမြို့တော်မှာအသေးခံဘုံးခွဲသမား2ဦးလက်ချက်ကြောင့်ဒါဇင်နဲ့ချီတဲ့လူတွေဒီကနေ့သေဆုံးခဲ့ပြီးနောက်ထပ်လူများစွာဒဏ်ရာရခဲ့ပါတယ်။လူပေါင်းအနည်းဆုံး26ဦးသေဆုံးခဲ့ရတဲ့ဒီဘုံးခွဲမှုဟာဘက်ဂရက်မြို့တော်ကထိုင်ရန်ရင်ပြင်မှာမနက်ပိုင်းလူသားလူလာများတဲ့အလုသွားချိန်မှာဖြစ်ခဲ့တာဖြစ်ပါတယ်။အီရန်နျူကလ িয়ার အစီအစဉ်ကန့်သက်ရေးနိုင်ငံတကာသဘောတူညီချက်ကိုပြန်လည်ညှိနှိုင်းဖို့အမေရိကန်သမ္မတဒေါ်နယ်ထရန့်ရဲ့တောင်းဆိုချက်ကိုရုရှားဘက်ကမထောက်ခံဘူးလို့ရုရှားနိုင်ငံခြားရေးဝန်ကြီးဆာဂေးလာဗရော့ကဒီကနေ့တနင်္လာနေ့မှာပြောဆိုလိုက်ပါတယ်ရှင်။
တရင်ချင်းချုပ်ကမှတင်ငိထိုက်ကကြေညာပေးခဲ့တာပါဒီညတော့အစီအစဉ်ထုတ်လို့ရမှုကကွန်ညာဝေးအောင်ဖြစ်ပြီးစပိုင်းဆိုင်ရာအင်ဂျင်နီယာကတော့ Vitex Zonyak ဖြစ်ပါတယ် VOA American အသံမနက်ခင်မြန်မာဘာသာအစီအစဉ်ကိုမြန်မာစံတော်ချိန်မနက်6:00နာရီနဲ့8:00နာရီအထိလိုင်းဒိုမီတာ32 kHz 9335လိုင်းဒိုမီတာ40 kHz 9680လိုင်းဒိုမီတာ48 kHz 6350နဲ့လိုင်းလမီတာ190 kHz 9505တို့ကနေဖိုင်းယူနာဆင်နိုင်ပါတယ်တောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအပေါင်းချမ်းမွှေးလန်းပါစေရှင် VOA ကိုအားပေးနာဆင်တဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်ကျမနလာဝ
This program has come to you from the Voice of America, Washington.